Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာသောရရှင်နေပြောရှင်နိုင်ကြပါစေခင်ဗျာ။ VOA American Dance ရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါ။
ကျွန်တော်ကြော်စမ်းတာပါမြောက်ကိုရီးယားဟာဒဏ်ခတ်ရည်ရွယ်မှုတွေကိုဆောင်လွှဲပြီးနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုဆက်လုပ်နေစေဖြစ်တယ်ဆိုတဲ့သတင်းဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်းကုန်းကိုဘယ်လိုတုံ့ပြန်ကြရလဲဒုက္ခသည်တွေနောက်ထပ်ဝင်ရောက်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုစံမတ်ကိုဆင့်ခေါ်ကန့်ကွက်တဲ့ဆိုတဲ့သတင်းလိုသတင်းတွေကိုစတင်ပြီးတော့ဖော်ပြတင်ပြမှာဖြစ်ပါတယ်ဒေါ်ခင်မျိုးသက်နဲ့ကျွန်တော်ကြော်ပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့မနေ့ခင်းမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်းကုန်းပေါ်ကဘာကောင်းဆောင်နေဘယ်လိုတုတ်ပြန်ကြသလဲဆိုတာနားဆင်ရမှာဖြစ်တယ်လို့ဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်ဘယ်လိုအချက်တွေပြင်ဖို့ဖြစ်နိုင်ကြရှိပါသလဲ
တိုင်းသားတွေလူကျင်တာကိုဒီသားမှာကိုရဲ့နိုင်ငံရေးပါတီကနေပြီးတော့ရွေးချယ်တင်မြောက်ထားတဲ့လူတွေကဥဆောင်ပြီးတော့ကိုကျမက
ိုရှင်နေဦးဦးမင်းလွင်ဦးပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ဒေသမှာခရစ်ယာန်သင်းအုပ်ဆရာတူပြန်ပြီးဆွဲတပ်ဖြတ်ခံရတဲ့အကြောင်းစာရာတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသာပတေးနေ့မနေ့ကထိတ်တန့်အောင်နိုင်ငံကသတင်းတွေကိုဦးကျော်စံသာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားဟာသူတို့လက်နက်တွေစီးရီးအရာတိုက်ခိုက်ဖြစ်စီမခံရစေဖို့လှုပ်ဆောင်နေတယ်လို့လုံခြုံရေးကောင်စီကိုသောက်ကြနေကတင်သွင်းတဲ့ကုလသမဂ္ဂအစည်းအဝေးခန်းစာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူနဲ့မြောက်ကိုရီးယားဆက်ဆံရေးဟာအမခန့်အောင်မြင်တယ်လို့ပြီးခဲ့တဲ့အပတ်ကပြောကြားခဲ့ပြီးတော့အခုအစည်းအဝေးခန်းစာပေါ်ထွက်လာတာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကရဲရင်တဲ့သံတမန်ဆက်ဆံရေးတစိုက်တွေသာအဖြစ်ကိုရီးယားကျွန်းဆွယ်ငင်းချမ်းရေးအတွက်သမိုင်းဝင်အထောက်အမှုကိုဆက်လုပ်မယ်လို့လည်းသူရဲ့နိုင်ငံတော်အခြေပြမင်းကုန်းမှာပြောသွားခဲ့ပါတယ်။ဆက်လုပ်စရာတွေအများကြီးကြံသင့်နေတယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ February 29 28ကြာရင်ဗီယက်နမ်မြို့မှာတွေ့ဆုံမယ်လို့လည်းပြောသွားတာပါ။ဒီကိစ္စကိုတောင်ကိုရီးယားသမ္မတကကြိုဆိုပြီးဗီယက်နမ်နိုင်ငံဟာအဆင့်တော်ဆုံးနေရာဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့ကန့်သက်အစီရင်ခံစာဟာတနင်္လာနေ့က Reuters သတင်းဌာနကိုဥစွာရောက်ရှိခဲ့ပြီးမြောက်ကိုရီးယားဟာအရက်ဖက်အဆောက်အဦတွေလေစိတ်လိုနေရာတွေကိုအဆုံးပြုပြီးတော့တိုက်ချင်းပြေဒုံးကြီးတွေစူလောင်ထားတာဂျက်ဖြတ်မဟန်ထားတာစံတဖို့လုပ်နေရတယ်ရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်မြောက်ကိုရီးယားဟာလုံခြုံရေးကောင်စီပြဋ္ဌာန်းချက်ကိုအာခံပြီးရေနံနဲ့ကြောင်မီးသွေးတွေကိုတရားမဝင်ဖယ်ယူပို့ဆောင်နေတယ်လို့လည်းဖော်ပြထားပါတယ်။
နောက်ထပ်အစိုးရရန်ရတစိတပိုင်းရက်ဆိုင်မှုထပ်ပြီးမဖြစ်စေဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေကြပြီးဗုဒ္ဓဖူးနေတကပိတ်ဆွေးနွေးပွဲကနေနေဆက်လုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုကိုမကြခင်ရက်တွေအတွင်းရလာနိုင်တယ်လို့ပြောကြပေမဲ့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးပါတီကြီးညက်စလုံးမှာကွဲပြားမှုတွေတော့ရှိနေစေဖြစ်ပါတယ်။အစိုးရရန်ပုံငွေအသုံးစိတ်ဟာဖေဖော်ဝါရီလ15ရက်နေ့အထိပဲရှိတာကြောင့်အဲ့ဒီရက်မတိုင်ခင်နေဆက်လုံခြုံရေးတိုးမြင့်မဲ့အစီအစဉ်ရေးဆွဲနိုင်မှုအတွက်ပါတီကြီးနှစ်ပါဝင်တဲ့ကော်မတီကအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ဆိုင်ရာအရာရှိတွေနဲ့တီးကြဆွေးနွေးမှုတွေလှုပ်ဆောင်နေတာပါ။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ဆီကိုကြားနေဆက်တလျှောက်တိုင်းကာယံဖို့အတွက်ရန်မုံငွေထပ်မံတောင်းဆိုလိုက်ပြီးနောက်တည့်မှာပဲအခုလိုဆွေးနွေးကြတာဖြစ်ပါတယ်။အချိန်ဟာတဖြည်းဖြည်းကုန်ဆုံးလာနေတယ်လို့အလဘာမာပြည်နယ်က Republican အမတ်ဖြစ်တဲ့အထက်တော်တော်အသုံးစိတ်ခွဲဝေရေးကော်မတီဥက္ကဋ္ဌ Richard Shelby ကသတင်းတောက်တွေကိုပြောပါရယ်။ဒါအပြင်ပါတီနှစ်ရက်ကြာသဘောတူညှိနှိုင်းမှုတွေလုပ်နေပြီဖြစ်ပြီးအခြေအနေကောင်းနေတာကြောင့်မျှော်လင့်ချက်ရှိနေပြီလို့လည်းပြောပါရယ်။အထက်တော်တော်က Democrat Party ရဲ့ဒုတိယခေါင်းဆောင်တူဦးဖြစ်တဲ့ Illinois ပြည်နယ်အမတ် Dick Durbin ကတော့သဘောတူညီချက်ရမှာဖြစ်မယ်ဆိုတဲ့စိတ်အားလုံးမှာရှိနေတာကြောင့်သဘောတူညီချက်ရရမယ်လို့သူယုံကြည်ကြောင်းပြောပါတယ်။ Tennessee ပြည်နယ်က Republican Outlook တော်မှာ Chuck Fletchman ကလည်းဆွေးနွေးပွဲမှာအကောင့်ဘက်ကကြည့်ဆွေးနွေးမှုတွေများနေတယ်လို့ပြောပါတယ်။နှစ်ဖက်ကြားမှာတော့ဆွေးနွေးဖို့လိုနေသေးတဲ့သဘောထားကွဲလွဲမှုတွေရှိနေတယ်လို့လည်းတက်တော်အမတ်တွေကပြောကြပါတယ
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un တို့ Vietnam နိုင်ငံ Da Nang မြို့မှာဒီလနောက်ပိုင်းတွေ့ဆုံမဲ့ကိစ္စကိုအမေရိကန်နဲ့မဟာမိတ်တွေကသတိထားကြိုဆိုလိုက်ကြပါတယ်။ဒီလိုတွေ့ဆုံမဲ့ကိစ္စဟာသမ္မတထရမ့်အင်္ဂါနေ့ကပြောထားတဲ့နိုင်ငံတော်အခြေပြမင်းကွန်းမှာအရေးပါတဲ့နိုင်ငံသားရဲ့မူဝါဒကြီးညာရေးတရားဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာစတင်ခဲ့တဲ့ထိပ်သီးတွေရဲ့ညဉ့်ညာရေးနဲ့ပြန်လည်စစ်မြေရေးကိစ္စဟာသူ့ရဲ့စက်တန်းအတွင်း အဓိကအောင်မြင်မှုတရားဖြစ်တယ်လို့လည်းထရမ့်ကဆိုပါတယ်ပြီးခဲ့တဲ့15လအတွင်းမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်တက်တာရဆိုင်သွားပြီးဒုံးကျည်ပြစ်လွတ်တာလည်းမရှိခဲ့ဘူးလို့ထရမ့်ကဆိုပါတယ်တကယ်လို့သာ2016မှာဟီလရီကလင်တန်ကရွေးကောက်ပွဲနိုင်ပြီးသမ္မတဖြစ်ခဲ့မယ်ဆိုရင်အခုခါမြောက်ကိုရီးယားနဲ့စစ်ဖြစ်နေလောက်ပြီလို့လည်းဒေါ်နယ်ထရမ့်ကပြောသွားပါသေးတယ်ဒါပေမဲ့ချင်းတန်ဟောက်စ်မူဝါဒလေးလာရဲ့အဖွဲ့ကလက်စလီဗင်ဂျာမူရီယာတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာဒေါ်နယ်ထရမ့်အောင်မြင်မှုရနေတယ်ဆိုတာမဟုတ်ကြောင်းမြောက်ကိုရီးယားဟာနျူကလ িয়ার အစီအစဉ်ကိုဆက်လက်လုကင်နေတဲ့ဆိုရဲအထောက်အထားတွေတွစ်စီနေရကြောင်းဖော်ပြထားပါတယ်ခင်ဗျာ
။ Syria ကနေ American တပ်တွေရုတ်သိမ်းဖို့လုပ်နေပြီမြန်မာ IS စစ်သွေးတို့အဖွဲ့ကိုချိန်မုံဖို့စူးစမ်းနေတယ်။ American ရဲ့မဟာမိတ်တွေနဲ့သူတို့ရဲ့ဂျိုးပတ်မှုတွေကို American ကပြစ်မထားကြောင်းသိကြအောင် American ဘက်ကလှုံ့ဆော်နေပါတယ်။ IS စစ်သွေးတို့ချိန်မုံရေးပူးပေါင်းလှုံ့ဆော်နေတဲ့ကမ္ဘာတဝန်းကမဟာမိတ်အဖွဲ့ဝင်89ဦးရဲ့ဗိုလ်တပူးနေ Washington DC ကဆွေးနွေးပွဲမှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကမင်ခွန်းပြောကြရမှာတိုက်ခိုက်တဲ့သဘောတဘာဝပြောင်းလဲသွားပေမဲ့ရီမန်းချက်ပန်းနိုင်ကအပြောင်းအလဲမရှိပါဘူးလို့ပြောပါတယ်တက်တွေရုပ်သိမ်းတာအခြေခံနီးဗျူဟာပြောင်းလဲမှုတစ်ခုသာဖြစ်ပြီးရည်ရွယ်ချက်ကတော့မပြောင်းလဲကြောင်းနဲ့တိုက်ခိုက်တဲ့နေရာမှာမဟာမိတ်တွေနဲ့အတူဆက်ပြီးတော့တိုက်ခိုက်မှာဖြစ်ကြောင်းပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကသူတို့ဟာ IS စစ်သွေးကြော်တွေကိုအောင်းနိုင်ပြီဖြစ်ကြောင်းဒီဇင်ဘာလကောင်ကကြေညာပြီးတော့ဆီးရီးယားက American တပ်သား 2000 လောက်နေပြန်တော့မယ်လို့ကြေညာလိုက်တာအတွက် American ရဲ့မဟာမိတ်အများအပြားနဲ့တချို့ American တပ်မှုတွေကိုယ်တိုင်ကိုအံ့အားသင့်စေခဲ့တာဖြစ်ပါတယ်သမ္မတအင်ဂျူနဲ့ထိတ်တန့် American အရာရှိတွေကသမ္မတရဲ့ပြောကြားချက်အတွက်ရှင်းလင်းနေရခြင်းပါပဲ IS အကြမ်းဖက်အဖွဲ့ကိုအပိတိုင်ချိန်မုံရအခုဒီအဆုံးမသက်သေးသလို IS စစ်သွေးကြောအဖွဲ့ကိုဆက်ပြီးတော့တိုက်ခိုက်ရမယ်ဆိုတာကို American အားလုံးကနားလည်ထားတာလည်းဖြစ်ပါတယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ပေါ်ရှင်နာမျိုးတော်ကဗီဒီယိုသတင်းတွေဆက်လက်ပြောပြနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေထပ်မံဝင်ရောက်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာနိုင်ငံကိုကန့်ကွက်လိုက်ပါတယ်။ပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်မှာအစိုးရတက်တဲ့သဘုံတွေတိုက်ပွဲဖြစ်ပွားပြီးနောက်ဒုက္ခသည်တွေဝင်ရောက်လာတဲ့ကိစ္စကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာစနမကြီးကိုသူတို့နိုင်ငံသားရင်းကိုဆင့်ခေါ်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတူကပြောကြောင်း Channel News Asia မှာဖော်ပြထားပါတယ်။2019ဩဂုတ်လကစပြီးစစ်တပ်ရဲ့နှစ်ကုပ်မှုကြောင့်ရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းဝင်ရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအခုအစ်စ်ဝင်ရောက်လာတဲ့ဒုက္ခသည်တွေကတော့ဗုဒ္ဓဘာသာဝင်ရခိုင်နဲ့တခြားမျိုးနွယ်စုတွေဖြစ်ကြတယ်လို့အမည်မဖော်လို့သူဘင်္ဂလားဒေ့ရှ်နိုင်ငံသားရေယုံအရာရှိတူကပြောကြောင်းဒါပေမဲ့အရေးအတွက်ကိုတော့ဖော်ပြမထားပါဘူးအရေးအတွက်ကတဖြည်းဖြည်းများလာနေပြီးနောက်ထပ်နေဆက်မှစောင့်နေသူတွေအများကြီးရှိသေးတယ်ဒီအကြမ်းဖက်မှုတိုက်ခိုက်မှုတွေကိုအများဆုံးရပ်ဆိုင်နိုင်အောင်ထိထိရောက်ရောက်လုပ်ဆောင်ဖို့မြန်မာအစိုးရကိုတောင်းဆိုထားတယ်လို့လည်းသူကဆိုပါတယ်။ဒီဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ဘက်ဘန္ဒာဘန်ခေါ်ရွာတော်ခရိုင်ကုန်းမြင့်ကိုဖျက်ပြီးဝင်ရောက်နေတာဖြစ်တယ်လို့လည်းနေကြားဆောင်အရာရှိသူကကိုကပြောကြားရေးသားထားပါတယ်
။မြန်မာနိုင်ငံကနေအိန္ဒိယတဲကိုကာလတန်ဖိုးအပြင်အိန္ဒိယရူပီငွေ 6.83 ဂရေတန်နဲ့ရွှေချောင်းကီလိုဂရမ်20လောက်မှောင်ခိုသွင်းလာတာကိုအနောက်ဘင်္ဂလားပြည်နယ်ကောက်ကတာနဲ့တိတ်မွေးတဲ့ဟိုရာမှာဖမ်းဆီးရမိတယ်လို့အိန္ဒိယအစိုးရပြည်ရင်းဝင်ငွေဆိုင်ရာစုံစမ်းရေးအဖွဲ့ DRI ကဗုဒ္ဓဘူးနေမှာပြောပါတယ်ရွှေချောင်းခိုးသွင်းမှုနဲ့ပတ်သက်ပြီးဖမ်းထားသူက2ဦးရှိပါတယ်မြန်မာနိုင်ငံကနေအိန္ဒိယကိုဖျက်ပြီးတော့မဏီပူနယ်ထဲခိုးသွင်းတဲ့ရွှေချောင်းအမြောက်အများကိုအနောက်ဘင်္ဂလားပြည်နယ်ထဲပို့မယ်ဆိုတဲ့သတင်းရခဲ့ကြောင်း DRI ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဖမ်းဆီးရမိတဲ့ရွှေရနိုင်ငံရခြားကထွက်တဲ့ရွှေဖြစ်ပြီးအလေးချိန် 16.92 ကီလိုဂရမ်လေးပြီးရူပီငွေ6ကြေခွဲကျော်တန်တဲ့ရွှေချောင်း120ဖြစ်ပါတယ်ရွှေရကိုအိတ်တွေဖက်နှက်တွေနဲ့ထည့်ပြီးတော့ဖွဲ့သေးလာတာပါအနောက်ဘင်္ဂလားပြည်နယ်နဲ့အရှေ့မြောက်ပိုင်းပြည်နယ်တလွန်မှာဖမ်းဆီးရမိတဲ့မောင်ခိုရွှေချောင်းတွေကအခုဘန်ဒိုင်းရဲ့နှစ်တွင်းမှာပဲရူပီကလေးပေါင်း130လောက်ရှိနေပါပြီ။ရွှေချောင်းတွေကိုအိန္ဒိယနဲ့နယ်မြေချင်းထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်ဘူတန်နဲ့တရုတ်နိုင်ငံတွေကနေအိန္ဒိယနဲ့မောင်ခိုသွင်းမယ်လို့ယုံကြည်ကြပါတယ်
။အမေရိကန်ဆိုဟာဗင်နီဇူလာနိုင်ငံသမ္မတနီကလပ်စ်မဒူရိုကိုဖြုတ်ချဖို့အထောက်မှုတွေလုပ်နေခြင်းသည်နေဂျက်စ်နစ်ကိုကျဉ်းသုံးနေတာဖြစ်တယ်လို့တူရကီသမ္မတရီဆက်တိုင်အာဒိုဝန်ကဆွဆွလိုက်ပါတယ်။ပြဿနာတွေဝိုင်းနေတဲ့ဗင်နီဇူလာသမ္မတကိုတူရကီရဲ့ထောက်ခံမှုရဆိုင်မှုအမေရိကန်ကဖိအားပေးလာချိန်မှာသမ္မတအာဒိုဝန်ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါဗင်နီဇူလာနိုင်ငံသမ္မတဟာရွေးကောက်ပွဲနဲ့တက်လာတာဖြစ်တယ် သူ့ကိုဖြုတ်ချရအောင်အမေရိကန်သမ္မတမှာဘာအာဏာရှိတယ်လဲကြီးနိုင်ငံချင်းလှုပ်တာကိုစုနေနဲ့လက်မခံနိုင်ဘူးနေချက်လှုပ်ရက်တွေကိုဆန့်ကျင်နေလို့လည်းပဲသမ္မတအာဒိုဝန်ကစုရဲ့ပါတီဝင်ပါလီမန်အမတ်တွေကိုမင်းငုံပြောမှာထည့်သွင်းပြောကြသွားပါတယ်အမေရိကန်နဲ့ဥရောပသမ္မဂါတို့ကအတိုက်ခံခေါင်းဆောင်ခွန်ဂွိုင်ရိုဗင်နီဇွဲလားဂျပ်ဖြတ်သမ္မတအဖြစ်အစည်းအမပြူထားချိန်မှာတူရကီသမ္မတ ောက်နိုင်ငံတွေနဲ့ထိတိုက်ရင်ဆိုင်တူးမဲ့အနေအထားပုံမှန်များပြားလာပါတယ်
။ထိုင်းနိုင်ငံမှာအထင်းသိမ်းခံရတဲ့ဘာရင်းသဘောဘောလုံးသမား Hakim El Arabi ရဲ့အမှုနဲ့ပတ်သက်ပြီးအစိုးရကအဆုံးဖြတ်ပေးမှာမဟုတ်ဘဲတရားရုံးကသာအဆုံးဖြတ်ပေးမှာဖြစ်ကြောင်းထိုင်းရှင်နေချုပ်ပြောခွင့်ရကပြောပါတယ်။ဒီ El Arabi ဟာဩစတြေးလျနိုင်ငံကနေပြည်ဇန်ခီထွက်လာတာဖြစ်ပြီးတော့သူ့ကိုနိုဗ ెంబ ာလထဲမှာဖမ်းဆီးခဲ့တာပါနိုင်ငံတကာရဲတပ်ဖွဲ့ Interpol ကအနီရောင်သတိပေးချက်ထုတ်ပြန်ထားတာကြောင့်လင်းစီးလာတဲ့သူ့ကိုဖမ်းတာဖြစ်ပါတယ်အသက်25နှစ်အရွယ် El Arabia ဟာသူ့ကသူ့နိုင်ငံမှာနိုင်ငံရေးအရဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတာဖြစ်ပြီးတကယ်လို့သူ့ကိုပြန်ပို့မယ်ဆိုရင်သူ့ဟာအနှိပ်ဆက်ခံရနိုင်ခြေရှိတယ်လို့ပြောပါတယ
်ကျွန်တော်မင်းနေမနေခင်ထေတန်းရောက်နိုင်ငံကသတင်းတွေကိုဦးကျော်စံသားနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါမြန်မာသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးနိုင်ငံကသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ဒီလကုံလောက်မှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့ဗီယက်နမ်နိုင်ငံမှာဒုတိယအကြိမ်ထိပ်သီးစီးဝေးပွဲကိုကျင်းပမယ်လို့အမေရိကန်သမ္မတရဲ့ကြီးညာချက်ကိုအမေရိကန်ရဲ့မဟာမိတ်တွေကသတိနဲ့ကြိုဆိုခဲ့ကြပါတယ်သမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒတွေကိုထင်ဟပ်လေ့ရှိတာကြောင့်ကဘာတဟွမ်းကစောင့်ကြည့်ခဲ့ကြပြီးသမ္မတဒိုနယ်ထရန့်ကဒါဟူအင်ကာနေကပြောကြတဲ့ဒုတိယအကြိမ်နိုင်ငံတော်အခြေပြမေကွန်းမှာထည့်သွင်းပြောသွားတာပါသမ္မတပြောကြတဲ့မေကွန်းပေါ်မှာကဘာတလွားကတုံ့ပြန်ချက်တွေနဲ့ပတ်သက်လို့လန်ဒန်မြို့ကဟန်ရီရစ်ချ်ဝဲပေးပို့တဲ့သတင်းလွှာကိုတော်ခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒီလကုံတွေ့ဆုံမှုရှိတယ်လို့သမ္မတဒိုနယ်ထရန့်ကကြေညာပါတယ်ဒါဟာသူ့ရဲ့အောင်မြင်တဲ့နိုင်ငံခြားရေးမူဝါဒတစ်ခုဖြစ်လဲကြေညာခဲ့တာပါ
။ Nuclear testing has stopped and there has not been a
nuclear ဆန်သက်မှုတွေရပ်သွားပါပြီ။ဒုံးကျည်ဆန်သက်ပြစ်လွတ်မှုမလုပ်တာလဲ15လကျော်နေပါပြီ
။သူသာ2016မှာသမရအဖြစ်ရွေးမခံခဲ့ရဘူးဆိုရင်အခုချိန်လောက်ဆိုအမေရိကန်ဟာမြောက်ကိုရီးယားနဲ့စစ်ဖြစ်နေလောက်ပြီလို့လည်းပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေအောင်မြင်တယ်လို့သူ့ရဲ့ပြောဆိုချက်ဟာအငင်းပွားစရာဖြစ်နေတယ်လို့ဗြိတိန်အခြေစိုက် Chatham House က Leslie Vinjan Muri ကပြောပါတယ
် There's still evidence that they are committed to their nuclear program.
နောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်လုပ်မယ်အထောက်အထားတွေတွေ့နေရပါတယ်
။တောင်ကိုရီးယားသမ္မတပြောခွင့်ရ Kim A Jong ကသမ္မတ Trump ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်မယ်ကြေညာချက်အတွက်ကြိုဆိုခဲ့ပါတယ်
။ဒီကြေဗီယက်နမ်ဆောင
်ဗီယက်နမ်မှာခေါင်းဆောင်နှစ်ဦးတွေ့တဲ့အခါမှာပိုတိကြပြီးပိုလက်တွေ့ကြတဲ့လှုပ်ဆောင်မှုတွေဖြစ်လာမယ်လို့မျှော်လင့်ပါတယ်လို့ပြောသွားတာပါ။ဒါဟာတောင်ကိုရီးယားဘက်ကနေသတိထားပြောဆိုပုံရတယ်လို့အမေရိကန်မူဝါဒရေးရာသုံးသပ်သူ James DeBois ကပြောပါတယ
် I would imagine that there are many people in South Korea who are concerned at this point
that Donald Trump might continue သူရဲ့တရုတ်ပင်ရေးကိစ္စတွေနိုင်ငံတကာသဘောတူညီချက်တွေကနှုတ်ထွက်တဲ့ကိစ္စတွေပဲဆက်ပြီးလုပ်နေမလားလို့တောင်ကိုရီးယားလူတွေစိုးရိမ်နေကြပါတယ်သူကနျူကလ িয়ার ဆိုင်ရာဘယ်သဘောတူညီချက်အတွက်ပဲဖြစ်ဖြစ်အလဲအလဲလုံနိုင်တဲ့အနေနဲ့ကိုရီးယားကျွန်းစကားနဲ့အမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့လှုပ်လေမလားဆိုတာကိုပြောနေကြမယ်လို့ထင်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတထရမ့်ကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းမယ်လို့ထပ်တလဲလဲပြောနေပြီးတာလီဘန်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်
။ Great nations do not fight endless wars.
ကြီးမြတ်တဲ့နိုင်ငံတွေဟာအဆုံးမရှိတဲ့စစ်ပွဲတွေကိုမတိုက်ကြပါဘူး
။ဒါအပြင်ဆီးရီးယားက IS တွေကြွားတွေကိုတိုက်ထုတ်နိုင်ပြီလို့လည်းသမ္မတကကြေညာပါတယ်
။ Today we have liberated virtually all of the territory. ဝိဆာနေတဲ့လူသက်ကောင်တွေ
ထိန်းချုပ်ထားတဲ့နေမြေတွေအလုံးကြီးပေါ့ကိုကျွန်တော်တို့လွတ်မြောက်အောင်လှုပ်ပေးပြီးခဲ့ပါပြီ
။ဒါပေမဲ့ဆီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းတာအတွက်အမေရိကန်ရဲ့မဟာမိတ်တွေကစိုးရိမ်နေတယ်လို့ Leslie ကပြောပါတယ်
။ As to whether you can really rely on the Taliban to deliver on any
Taliban နဲ့လက်ခံနိုင်မယ့်ငြိမ်းချမ်းရေးသဘောတူညီချက်တကယ်ပဲထွက်ပေါ်လာနိုင်ခြင်းရှိမရှိကမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါဟာအာဖဂန်နစ္စတန်ကအမျိုးသမီးတို့ရဲ့အကြီးအကျယ်စိုးရိမ်မှုတစ်ခုဖြစ်ပြီးတော့သဘောတူညီချက်ထွက်လာရင်ဘာတွေဖြစ်မယ်ဆိုတာလည်းစိုးရိမ်နေကြတာပါ။တချိန်တည်းမှာပဲသမ္မတထရမ့်ကဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးတော့ရုတ်သိမ်းဖို့လုပ်နေတာမလို့ဆီးရီးယားတည်ငြိမ်ရေးရော IS စစ်သွေးကြွားတွေပြန်ပြီးတော့ကြီးထွားလာမလားဆိုတာတွေအတွက်ပါအထူးစိုးရိမ်မှုတွေကလည်းရှိနေပါတယ်
။သမ္မတထရမ့်ကရုရှားဟာစီးရီးခေတ်ကအမေရိကန်နဲ့ရုရှားကြားချုပ်ဆိုခဲ့တဲ့ ဒုံးလက်နဲ့ဆိုင်ရာစာချုပ်ကိုချိုးဖောက်နေတယ်လို့ဆဆွဲပြီးနှုတ်ထွက်ခဲ့တယ်လို့စာချုပ်အသစ်မချုပ်ဆိုနိုင်ခဲ့ရင်အမေရိကန်ကတခြားလက်နဲ့အသစ်တွေကိုပါငွေကုန်ချေကျခံတီထွင်မယ်လို့သတိပေးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်မူဝါဒရေးရာသုံးသပ်သူ James Boyce က
It's notable that he was very critical of European leaders, NATO allies.
ဘုန်းတော်ကြီးနေတိုမဟာမိတ်တွေဘက်ကသူတို့ပေးရမယ့်ကာကွယ်ရေးသုံးစရိတ်ရန်ပုံငွေတွေမပေးတာအတွက်သမ္မတကသူတို့ကိုပုတ်ခတ်ပြောဆိုမှုတွေစီးစီးသာသာလှုပ်ဆောင်နေခြင်းမှာပဲတရုတ်လိုနိုင်ငံမျိုးဥပမာသမ္မတရှီဂျင်းပင်လိုလူမျိုးကိုနှွေးနှွေးထွေးထွေးဆက်ဆံပြောဆိုဖို့လုပ်နေတာသိသာပါတယ
်အမေရိကန်နိုင်ငံခြားမူဝါဒနဲ့ပတ်သက်ပြီးတခြားနိုင်ငံတွေအထင်ကြီးလောက်ဆန်အချက်လက်တွေသိမရှိတဲ့ဒီနိုင်ငံတော်အခြေပြမိန့်ခွန်းကိုပြည်ရင်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းမှာသမ္မတထရမ့်ကပြောဆိုခဲ့ရတာဖြစ်ပါတယ်
။ဒေါက်ကင်မျိုးသက်ပြောပြသွားတာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်ပါမယ်။ NLD ပါတီကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းရေးပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာတိုင်းသာဒေသတွေနဲ့ဆိုင်တဲ့ဥပဒေတချို့ကိုပြင်ဆင်နိုင်လိမ့်မယ်လို့လိလာသုံးသပ်သူတချို့ကမျှော်လင့်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းဖို့ပြည်တော်စုလွှတ်တော်ကဗုဒ္ဓနေ့မှာအတီးပြုတ်လိုက်ပြီးနောက်ပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူးပေါင်းကော်မတီတရက်ဖွဲ့စည်းနိုင်ရေးကိုဖေဖော်ဝါရီလ6ရက်နေ့ကပြည်တော်စုလွှတ်တော်မှာမဲခွဲအတီးပြုတ်လိုက်ပြီးဖြစ်တာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းစာပွင့်သွားပြီးဖြစ်ပါတယ်ပြည်တော်စုလွှတ်တော်ရဲ့ဒုတိယနိုင်ငံကဦးထွန်းထွန်းဟိန်ကိုပူးပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်လွှတ်တော်ကတာဝန်ပေးလိုက်ပြီးလည်းဖြစ်ပါတယ်ဒီတော့ပူပေါင်းကော်မတီရဲ့လုပ်ပန်ခွင့်လုပ်ငန်းတာဝန်တွေကဘာတွေဖြစ်လာနိုင်မှာပါလဲ။ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးရှင်းပြတာကတော့
ပူပေါင်းကော်မတီရဲ့လုပ်ပန်ခွင့်တွေကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်တဲ့အချက်လက်တွေပြင်ဖို့ရည်ရွယ်ထားတဲ့အချက်လက်တွေပေါ့ဗျာ။ဒါတွေကိုပြုစုတင်ပြဖို့တာဝန်ပေးတဲ့သဘောမျိုးဖြစ်တယ်လေ။အဲ့တော့ကျွန်တော်ထင်တာကတော့သူတို့ကနေပြီးတော့ပြင်ဆင်တဲ့အချက်လက်တွေတင်မယ်အဲ့ဒီဒီထဲမှာလူများလက်ခံနိုင်မဲ့အခြေလက်တွေကိုကိုယ်စလဲရဲ့သဘောတူညီချက်တွေနဲ့ဒီပြုယူမယ်လို့အဲ့ဒီလိုတော့မှားတာပဲလေ
ပူပေါင်းကော်မတီဖွဲ့စည်းနိုင်ရေးအရေးကြီးအဆိုကိုစတင်ချိန်ကစပြီးတမတော်သားကိုယ်စလဲတွေဘက်ကကန့်ကွက်မှုတွေရှိလာခဲ့တာပါဒါကြောင့်ပြင်ဆင်ဖို့ခက်ခဲအောင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်လိုအချက်တွေကိုပြင်ဆင်နိုင်မလဲဆိုတာမေးစရာဖြစ်လာပါတယ်ရှင်းနေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
အဲ့တော့တိုင်းသားတွေလူချင်းနာကိုဒီသားမှာကိုရဲ့နိုင်ငံရေးပါတီကနေပြီးတော့ရွေးချယ်တင်မြှောက်ထားတဲ့သူတွေကဥဆောင်ပြီးတော့ကိုကျမကိုဖန်ဒီခွင်တို့ဒီမှခန့်ွယ်ခွင်တို့အဲ့ဒါတွေရမှသာဒီကိရင်းညဉ့်ညံ့ကြီးကတစ်သိတစ်ပိုင်းအဆင်ပြေမှာ။အဲ့တော့အဲ့ဒီဥစ္စာတွေကိုအဓိကဆောင်ပြီးရှင်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုတော့ဖြစ်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒီကျွန်တော်ဥပမာဆိုတော့ဗျာဝဒေတာလိုမျိုးဆိုလို့ရှိရင်သူတို့ဘာသာသူတို့ဒီမှာခံခွဲတဲ့ကိစ္စကလည်းဖြစ်နေတယ်ဘို့အစိုးရရဲ့ထိန်းချုပ်မှုအောက်မှာဝဒေတာကမရှိဘူးဖြစ်နေတယ်ဆိုတော့ပုဇလေတီကဘယ်လိုသဘောထားမလဲခွဲကြီးပုံခြေကဥပဒေပြင်မှသာအစဉ်ပြေမဲ့သဘောမျိုးရှိနေတော့တချို့ဥစ္စာတွေကတော့ပြင်မှုကိုစစ်တပ်ကလည်းသဘောတူမယ်လို့ကျွန်တော်ကတော့ကြားပါ
NLD ပါတီကတော့သူတို့ပါတီအာဏာရလာရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဦးစားပေးလုပ်သွားမယ်လို့2015ရွေးကောက်ပွဲမတိုင်ခင်မဲဆွယ်ကာလာတုန်းကပြောထားခဲ့တာပါအာဏာရလာပြီး3နှစ်လောက်အကြာမှမှအခုလိုပြင်ဆင်ဖို့ဘာကြောင့်လှုပ်လာရသလဲဆိုတာကိုတော့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အရှေ့တောင်အာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကအခုလိုရှုမြင်ပါတယ်
သူတို့အစရွေးကောက်ပွဲတုန်းကကတိပေးတာရှိတာ哦ဖွဲ့စည်းချုပ်ပုံရှိကံဥပဒေပြုပြင်ရေးကသူတို့အတွက်အရေးကြီးဆုံးချက်ပဲဆိုအခုအနာရရတာ3နှစ်လောက်ရှိပြီဘာမှမလုပ်ရသေးဘူးဆိုတော့နောက်ရွေးကောက်ပွဲပြန်ပြီးတော့သူတို့တခုလုတ်ပြရတော့မယ်လေလုတ်ပြရမယ်ဆိုတော့အဲ့တော့မှအရေးကြီးကောက်ပြီးတော့အခုဖွဲ့စည်းချုပ်ပုံရှိကံဥပဒေပြင်မယ်ပါမယ်သူတို့လုတ်လာတာ哦လုတ်လာတော့သူတို့ပြင်မယ်ဆိုတာကဘယ်လောက်ထိပြင်မယ်လို့မှသူတို့ဂရိမှမရှိပဲအဲ့ဒါတည်းအဲ့ထရဘုံမှာတခုနှစ်ခုလောက်ပြင်နိုင်နေတယ်သူတို့ပြောတဲ့ဂရိသူတို့တည်လို့ဖြစ်နေတာပေါ့အဲ့ဒါရွေးကောက်ပွဲအတွက်လည်းပါတယ်လို့ကျွန်တော်ယူဆတယ
် NLD ရဲ့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာတရုတ်နိုင်ငံနဲ့ NLD အစိုးရကြားဆက်ဆံရေးအပေါ်မှာလည်းမူတည်နေလိမ့်မယ်လို့ဦးခင်မောင်စောကသုံးသပ်ပါတယ
်ဒါပေမဲ့အခုဟာဘယ်လိုဖြစ်နေလဲဆိုတော့နှုတ်နှစ်ဖက်ဖွဲ့ဖဲနေတဲ့ကစားနေရတယ်လို့ကျွန်တော်ထင်တယ်ဟိုဒီမြေဆုံရေးတွေပါတွေဖြစ်လာတဲ့အချိန်မှာ NLD ဘက်ကလည်းဘာမှဟိုလူလူပုံမှန်လင်းချပြတာတွေမရှိသေးဘူးအခုရတီဒီမြေဆုံတို့ဒီဘာလို့ကစားနေလဲ NLD ကတရုတ်နဲ့ဘာတွေညှိထားတယ်ဘာမှမသိဘူးဒီတေယုတ်ကတိဝါပေါ်မှာဒီမှာလူရဲ့ project တွေကိုသူတို့ပေးမယ်ဆိုလို့ရှိရင်အဲ့ဒါတေယုတ်ကလည်းသူတို့ဒီ NLD အစိုးရလိုချင်ပြန်လုတ်ပေးရမှာရှိတယ် တစ်ဖက်ကတရုတ်ကလည်းဘာမှစစ်တပ်ကိုတတ်နိုင်လို့သူတို့ပြောပြနေတဲ့အပိုင်းတွေရှိတယ်။အဲ့လိုဖြစ်နေတဲ့ကြောင့်မလို့ဒီပြင်းပြင်းနဲ့ဟာတွေပြင်ပေးလိုက်ပါ။သိပ်ပြီးရင်းမကြည့်တဲ့ဟာတွေပြင်ပေးပါပါညာ။အဲ့လိုမျိုးပြောအောင်ပြောနိုင်တယ်
။ဖွဲ့စည်းပုံပြင်ဆင်နိုင်ရေးပူးပေါင်းကော်မတီထဲမှာလွှတ်တော်တွင်ကနိုင်ငံရေးပါတီအသီးသီးနဲ့တမရော်သားအစုအဖွဲ့ရဲ့ကိုယ်စားလှယ်အရေးအတွက်တွေကိုအချိုးကျပါဝင်ထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကကကြေညာထားပါတယ်ခင်ဗျာ VOA ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါနာဆီယမ်မာကပိရိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ရဲ့ခရီးယန်သင်းအုပ်ဆရာတူကိုလက်နက်ကင်အုပ်စုတစုကပြန်ပေးဆွဲတတ်ဖြတ်ခဲ့ကြောင်း Gospel for Asia ခရီးယန်အသင်းတော်ကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ် GFA သင်းအုပ်ဆရာဦးထွန်းနုအသက်ခံရပြီဖြစ်ကြောင်း February 1ရက်နေ့ကသိခဲ့ရပြီဘယ်သူမှတာဝန်ရှိတယ်လဲဆိုတာသက်ဆိုင်ရာလက်နက်ကင်အဖွဲ့တွေကထုတ်ပြန်တာမျိုးမရှိသေးသလိုအစိုးရဘက်ကလည်းအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းအမ်းမြုံနယ်မှာနေထိုင်တဲ့အသက်42နှစ်အရွယ်တင်းအုပ်ဆရာထွန်းနုကိုဇန်နဝါရီလ19ရက်နေ့ကသူ့နေအိမ်မှာရှိနေစဉ်လက်နက်ကင်လူတစုလာရောက်ပြီးအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ1ရက်နေ့မှာသူအသက်ခံလိုက်ရပြီးဖြစ်ကြောင်းသိခဲ့ရတယ်လို့ Gospel for Asia ခရီးယန်အသင်းတော်ရဲ့ဖေဖော်ဝါရီလ5ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာရှိတဲ့လက်နက်ကင်အုပ်စုဟာသင်းအုပ်ဆရာထွန်းနုအပါဝင်အခြားဖန်ဆီးခေါ်ဆောင်သွားခဲ့သူအများပြားကိုလည်းတပ်ဖြတ်ခဲ့ကြောင်းအဲ့ဒီကြေညာချက်မှာရေးထားပါဗျ။သူ့ကိုအတင်းအဓမ္မဖန်ဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အိန္ဒိယအခြေစိုက် Gospel for Asia ခရီးယန်အသင်းတော်တည်ထောင်သူလည်းဖြစ်အကြီးအကဲလည်းဖြစ်တဲ့ဒေါက်တာ KP ယိုဟန်နန်ကဇန်နဝါရီလ26ရက်နေ့ကထုတ်ပြန်တဲ့ YouTube Internet Video မှာအခုလိုပြောပါဗျ။
These few seconds or couple of minutes I spend with you is
ညီမနိုင်ငံမှာပြန်ပြီးဆွဲခံထားရတဲ့ကျွန်တော်တို့ရဲ့သင်းအုပ်ဆရာအကြီးအကဲတဦးနဲ့ပတ်သက်လို့ကျွန်တော်အချိန်အနည်းငယ်ပြီးပြောကြားလိုပါတယ်။သူဟာမြန်မာနိုင်ငံမှာဖျားသခင်အတွက်အမှုထမ်းခဲ့တာအနည်း20ကြာရှိခဲ့ပါပြီ။လူပေါင်းရာနဲ့ချီခရီးယန်ဘာသာကူးပြောင်းအောင်လုပ်နိုင်ခဲ့သူတူဖြစ်တယ်လို့ခရီးယန်ရှ िख ိုးကျောင်းတွေအများပြားကိုလည်းတီထောင်နိုင်ခဲ့သူဖြစ်ပါတယ်။ဇန်နဝါရီ19ရက်နေ့မှာတော့သူ့ရဲ့အိမ်ကိုလက်နက်ကင်လူတစုရောက်လာပြီးသင်းအုပ်ဆရာကိုတနက်နဲ့ထောက်ပြီးခေါ်ဆောင်သွားပါတယ်။သူ့ကိုဘာကြောင့်အခုလိုလာရောက်ဖမ်းဆီးခဲ့တယ်လဲဆိုတာကိုကျွန်တော်တို့လုံးဝမသိရပါဘူး
။သူ့ကိုဘယ်ကိုခေါ်ဆောင်သွားပြီးဖမ်းဆီးထားတယ်လဲဆိုတာမသိရသေးပေမဲ့သူ့ကိုဘသူတွေဖမ်းသွားတယ်လဲဆိုတာတော့သိရပြီဖြစ်ကြောင်း YouTube Internet Video ထဲမှာဒေါက်တာ KP ယိုဟန်နန်ကအခုလိုပြောပါတယ
်။ We now learned this is an underworld anti-government gang.
အဲဒီကိုတော်လန်ပုံကန်နေတဲ့လက်နက်ကင်အုပ်စုကလုတ်တယ်ဆိုတာကျွန်တော်တို့သိခဲ့ရပြီ။လူကိုပြန်ပေးဆွဲတဲ့သဘောဖမ်းဆီးတာမျိုးမဟုတ်သလိုငွေညှစ်တောင်းခံတာမျိုးလည်းမရှိပါဘူး။သူ့ကိုဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုတာကိုတော့ကျွန်တော်တို့သိအောင်စ조사နေပါတယ်။သူ့ကိုအသက်ရှင်ရဲ့လွတ်မြောက်လာဖို့ဖျားသခင်နဲ့အတူဆူတောင်းပေးကြပါ
တင်းအောင်ဆရာထွန်းနုရှာဖွေဖို့အတွက်အစိုးရစစ်တပ်ရဲတပ်ဖွဲ့တွေကဝိုင်းဝန်းကူညီခဲ့ကြောင်းလဲဒေါက်တာ KP ယိုဟန်နန်ကပြောပါတယ
် The army the police and the government everybody's helping us
စစ်တပ်ရဲတပ်ဖွဲ့နဲ့အစိုးရအပါအဝင်လူတိုင်းကလည်းကျွန်တော်တို့ကိုကူညီကြပါတယ်ပြန်ပေးဆွဲဖမ်းခံရတဲ့နေရာဟာမြန်မာနိုင်ငံက GFA ခရီးယန်အသင်းတော်ကျောင်းတွေထဲမှာဒုတိယအကြီးဆုံးဖြစ်ပါတယ်မြန်မာနိုင်ငံမှာ GFA အသင်းဝင်ဝတ်ပြုစုတောင်းသူပေါင်း900ရှိပြီးအများစုဟာဆင်းရဲပြီးအကူအညီလိုအပ်နေသူတွေဖြစ်ပါတယ်
။အခုလိုတင်းယုတ်ဆရာထွန်းနုပြန်ပေးဆွဲတက်ဖြတ်ခံရမှုဟာမြန်မာနိုင်ငံမှာရှိတဲ့ GFA ခရီးယန်အသင်းတော်အတွက်ပထမဆုံးရင်ဆိုင်ရတဲ့အလွန်စိတ်မကောင်းစရာဖြစ်ရက်တစ်ခုပဲလို့ဒေါက်တာ KP ယိုဟန်နန်ကပြောပါတယ်။အသက်ခံရတဲ့တင်းယုတ်ဆရာထွန်းနုမှာဇနီးနဲ့ကလေး၃ယောက်ကြံရစ်ခဲ့ပါတယ်။သူကိုတက်ဖြတ်ခဲ့တဲ့လက်နက်ကင်အုပ်စုရဲ့နာမည်နဲ့ပတ်သက်လို့ GFA သတင်းထုတ်ပြန်ချက်မှာအတိအကျဖော်ပြထားခြင်းမရှိပါဘူး။ရခိုင်ပြည်နယ်မှာရှိတဲ့အခြားလက်နက်ကင်အဖွဲ့တွေဘက်ကလည်းတင်းအုပ်ဆရာထွန်းနုအပါအဝင်အခြားတက်ဖြတ်ခံရသူတွေနဲ့ပတ်သက်လို့သူတို့မှာတာဝန်ရှိကြောင်းထုတ်ဖော်ပြောဆိုခြင်းမရှိသေးသလိုမြန်မာအစိုးရဘက်ကလည်း GFA ခရီးယန်အသင်းတော်ရဲ့တင်းအုပ်ဆရာအကြီးအကဲတဦးပါဝင်အခြားသူတွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်ပြီးတက်ဖြတ်ခဲ့တဲ့လက်နက်ကင်အုပ်စုနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
။မင်းညနေတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါမယ်။ပြည်တော်စုရာဒူးဝန်အဖွဲ့နဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်းစာပေးဖို့တိုင်ကြားသွားမယ်လို့ဗြိတိန်နိုင်ငံအောက်စဖို့တက္ကသိုလ်မှပြည်သူ့ရေးရာမဟာဝိဇ္ဇာဘွဲ့အတွက်ပညာသင်ယူနေတဲ့ကိုနေရန်ဦးက VOA ကိုပြောကြားပါတယ်။ ဘာအတွက်ဗေဒနာတွေကိုတိုင်ကြားသွားမယ်ဆရာတွေနဲ့ပတ်သက်ပြီးကိုနေရန်ဦးကိုကိုကျော်သိန်းကရန်ကုန်မြို့ကနေဆက်သွယ်မေးမြန်းထားပါတယ်
။ကိုနေရန်ဦးကပြည်တော်စုရာထူးဝင်အဖွဲ့နဲ့ပတ်သက်ပြီးတိုင်ကြားစာပို့မယ်လို့ကျွန်တော်သိထားပါတယ်။ဆိုတော့ဘဲကူတိုင်မှာပါလဲ။ဘာအတွက်တိုင်မှာပါလဲ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဆိုရင်တော့ဒီပြည်တော်စုရာထူးဝင်အဖွဲ့နဲ့ဒီရေသေးပိုင်းစစ်မှားတဲ့စစ်မှန်မှုမရှိတဲ့ပြည်ပတက်ကတော်ကခုပေါ့နော်။ဒီဟာဝိုင်ရအခမ University Malaysia ATS Business Group ဒီကြောင့်ဒီကျွန်တော်တို့ကစောင်းမတွေရေးလာတာအခုဆိုရင်တလကျော်သွားပြီပေါ့နော်တလကျော်လာတဲ့ဒီရာထူးဝင်အဖွဲ့တစုံတရာမတုံ့ပြန်ဘူးခင်ဗျအဲ့တော့ကျွန်တော်အတိုင်ပါပါခင်ဗျဘယ်လိုတိုင်ပါမလဲဆိုတော့ကျွန်တော်အစိုးရအဖွဲ့ရွှတ်တော်ရဲ့အကြိလိုက်စားမှုတက်ဆက်ရေးကော်မရှင်ဆိုပြီးတော့၃နှစ်အောင်တိုင်ပါဖို့ရှိပါတယ်ဘာလို့တိုင်ပါမှာလဲဆိုတော့ပြောနေတာတော့23ချက်လောက်ရှိတယ်ဗျာကျွန်တော်အဓိကပြောတာတော့နံပါတ်1ချက်ဗျာဒီလိုမျိုးရေးပေးပန်းဆုံးချတဲ့အကြောင်းတွေနဲ့တွဲလို့တဲ့အတွက်ဒီလိုပန္နာတွေနိုင်ငံတော်ပန္နာတွေအလားဟတ်သက်ဆုံးရှုံးရတယ်။ဒါပြည်သူလူထုရဲ့နေနာချက်ပေါ့နော်။နောက်တစ်ခုကဒီနိုင်ငံတော်နဲ့အစိုးရအဖွဲ့ရဲ့ပုံရိပ်ပေါ့။အဲ့ဒီဥစ္စာထိတိုက်တာကြာရှုံးရတယ်ပေါ့။အဲ့အဲ့ဒီချက်တွေကိုကြီးတော့အဓိကထားပြီးတော့ကျွန်တော်တိုင်ပါမှာပါ။ဟု
တ်ကဲ့။ဆိုတော့တိုင်ကြားစာကိုဘယ်တော့ပို့ဖို့စီစဉ်ထားပါလဲခင်ဗျာ
။ကျွန်တော်တိုင်ကြားစာတော့လက်ရှိတော့အဆင်သင့်ပါပဲ။ကျွန်တော်ရေးထားတာလည်းအဆင်သင့်ပဲ။အချက်လက်တွေလည်းကျွန်တော်မှာရှိတယ်။စုံစမ်းလို့လည်းရှိပြီဖြစ်တဲ့အတွက်။ဒါမဲ့ပတ်သက်တော့ကျွန်တော်ပို့ရမယ်လို့တော့စိတ်ထူးထားပါခင်ဗျာ
။ဟုတ်ကဲ့။ကိုနေအောင်ကလက်ရှိမှာကအင်္ဂလမှာပေါ့လေကြောင်းတက်နေတာဆိုတော့ကိုနေအောင်ကမြန်မာနိုင်ငံသားရောဖြစ်နေသေးပါလားမြန်မာနိုင်ငံသားအနေနဲ့တိုင်ကြားမှာပါလားခင်ဗ
ျကျွန်တော်ဗမာနိုင်ငံသားပါပဲခင်ဗျလက်ရှိလည်းကျွန်တော်ဗမာ passport ပဲခံထားပါဘူးเนาะကျွန်တော်အင်္ဂလမှာကြောင်းတက်နေတယ်ဆိုတာလည်းဒီခဏတစ်ဖြုတ်ပဲကြောင်းလာတက်တာပါအဲ့တော့ဗမာနိုင်ငံသားတယောက်နဲ့ပြည်သူတယောက်အနေနဲ့ကျွန်တော်တိုင်ကြားမှာပါခင်ဗ
ျဟုတ်ကဲ့အခုကဒီပြည်တော်စုရာထူးဝင်အဖွဲ့နဲ့ဒီတက္ကသိုလ်နှစ်ခုပေါ့အကမာ University ရဲ့ EDS Business School ရဲ့သူတို့ကပူးပေါင်းဆောင်ရွက်တာတွေကိုရပ်လိုက်ပြီဆိုတော့အဲ့ဒါကမလုံလောက်ဘူးလားခင်ဗျ
ဥပ္ပဆောင်ရမှုကိုရလိုက်ပြီဆိုတော့လည်းမလုံလောက်ဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ခုနကကုံဆုံးသွားတဲ့ budget တွေညာဒီကိစ္စတွေကိုလည်းလက်တွဲလုပ်ဖို့အတွက်ဘယ်သူကခွင့်ပြုခဲ့တာလဲ။နောက်ကျွန်တော်တို့သွားနေတာဒီမိုကရေစီနိုင်ငံ။အဲ့တော့အဲ့ဒီမှာကအစိုးရအဖွဲ့ကဝန်ကြီးဌာနကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဗျ။ပုံလင်းမြင်သာမှုရှိရမယ်။ budget တွေဘယ်လောက်အောင်ကုံသွားတာလဲဘယ်သူကခွင့်ပြုခဲ့တာလဲ။ဘာကြောင့်သူတို့ဒါတွေလုပ်တာလဲဆိုတော့ပြည်သူလူထုရှင်းပြဖို့လိုတယ်ဗျ။အခုတလားကြောင်သွားပြီ။အခုဆိုညီမရှင်းပြသေးဘူး။ပြည်သူလူထုကလည်းမျက်ကွယ်ပြုတယ်ဆိုတဲ့အဥ္စာမျိုးတွေ့ရတယ်ဗျ။အဲ့တော့ကျွန်တော်တို့သွားနေတဲ့ဒီမိုကရေစီစနစ်နဲ့ဆန့်ကျင်တာပေါ့နောက်တစ်ခုကပြည်သူ့အမျိုးထုတ်နေတဲ့နောက်ကွယ်မှာရှိနိုင်တဲ့အတိလိုက်စားမှုအကျိုးစီးပွားဆက်နွယ်မှုအပြည့်အစုံခြားစားမှုဆိုတဲ့ကိစ္စမျိုးပေါ့ဗျာ။ဒါကြောင့်လည်းဆိုတော့ဒီတက္ကသိုလ်ကနေပြီးတော့ရာထူးဝင်အဖွဲ့ဥက္ကဋ္ဌဦးဝင်းသိန်းရာဒေါ်လူဆောင်ဒေါက်တာဘွဲ့ရာလည်းနောက်တစ်ခုကဦးဝင်းသိန်းရဲ့သူဒေါက်တာဝင်းဝင်းသိန်းရာလည်းဒီကွက်ဒီ2012-13လောက်တည်းကစပြီးတော့လက်တွဲလှုပ်ဆောင်မှုလှုပ်ဆောင်ခဲ့တာရှိတယ်ပေါ့နော်။အဲ့တော့ပြည်သူလူထုကမေးခွန်းထုတ်နေကြပေါ့နော်။အဲ့တော့ဒီကိစ္စတွေကိုရှင်းရှင်းလင်းလင်းပြဖို့အတွက်တာဝန်ယူဖို့တာဝန်ခံမှုရှိဖို့အတွက်ရာထူးဝင်အဖွဲ့ကစုံစမ်းချက်ဆွေးဖို့အပိလိုက်စာမှုတက်ဆက်ရေးကော်မရှင်ရဲ့အစိုးရအဖွဲ့လွတ်တော်ရဲ့တာဝန်ရှိတယ်လို့ထိုင်ပါတယ်ခင်ဗျာ
။ကိုနေရန်ဦးစီမရောအခုကိုနေရန်ဦးဆွဆွဲထားတာတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အချက်လက်တွေရှိတယ်လို့ယုံကြည်ပါသလားခင်ဗျာ
။ကျွန်တော်မှတော့ခိုင်မာတဲ့အချက်လက်တွေရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်ဒီလိုတက်ကူလိုမျိုးတွေကရေသေးပန်းဆုံးချတဲ့တက်ကူသူတို့နိုင်ငံမှာအတိအမှတ်ပြုထားတဲ့တက်ကူမဟုတ်ဘူးဆိုတာကိုဟာဝိုင်ပြည်နယ်စီးပွားချုပ်ရုံးကထုတ်တဲ့အစီအကံစာတွေရောမလေးရှားအစိုးရအဖွဲ့ကထုတ်ပြန်ထားတဲ့ data base ဒီမှာအချက်လက်တွေရောနောက်တစ်ခုကကျွန်တော်ဂျိုက်ကာလို့ခေါ်တဲ့ဒီဂျပန်စိုးရနေပြီးထုတ်ပြန်ထားတဲ့ဒီအစီအစဉ်စာတွေရောကျွန်တော်မှရှိပါတယ်ခင်ဗျာ
ကိုကျော်သိန်းဆက်သွယ်မင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်သောရရှင်များခင်ဗျာလာမယ့် February 14ရက်နေ့ဟာ Saint Valentine Days လို့ခေါ်တဲ့ချစ်သူများနေ့ဖြစ်ပါတယ်ဒီတော့ VOA ပရိသတ်တွေကလည်းအချစ်ချင်းလေးတွေကိုနားဆင်ရင်ကိုချစ်တဲ့သူတွေအတွက်လည်းသတင်းစကားတွေပါရင်ချစ်သူများနေ့ကိုဆင်နွှဲခြင်းနဲ့ဆိုရင် VOA ရဲ့ Facebook စာမျက်နှာမှာဖြစ်ဖြစ် VOA ရဲ့ email လိပ်စာမှာဖြစ်ဖြစ် burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဂျာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ3040 48နဲ့လိုင်းလန့်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော့
ဂုံတိတ်ခါ dignity ကိုမြင်သာတင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပေမဲ့တိတ်ခါသမားရဲ့ integrity ကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ
်။ရန်ကုန်တက္ကသိုလ်ဒသနိကဗေဒဌာနမှူးဒေါက်တာလဲလဲဝင်းဘာရီယုံကြည်တယ်လဲဆိုတာနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာထိပ်တန်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ကကမ္ဘာ့ဘဏ်ဥက္ကဋ္ဌအဖြစ်အမေရိကန်ဘဏ္ဍာရေးဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်စ်ကိုခန့်အပ်ထားဖို့ဗုဒ္ဓနေ့ကအမည်စရင်အဆိုတင်သွင်းလိုက်ပါတယ်။သူဟာကမ္ဘာ့ဘဏ်ကိုဝေဖန်ခဲ့သူလည်းဖြစ်ပါတယ်။တကယ်လို့သူ့ရဲ့ခံအမှုကိုအတည်ပြုခဲ့မယ်ဆိုရင်မဲလ်ပတ်စ်ဟာဇန်နဝါရီလကယာရုတတန်မကုံဆုံးပြီးယာရုကနေနှုတ်ထွက်သွားတဲ့ဂျင်ကယုံရဲ့နေရာမှာအစားထိုးမဲ့သူလည်းဖြစ်ပါတယ်အကြောင်းစုံကိုတော့ဒေါ်လာတန်တင်ပြမှာပ
ါလက်ရှိအမေရိကန်ဘန်ဒါရီဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်စ်ဟာဝါရှင်တန်ရှေ့ဆိုင်ကမ္ဘာ့ဘဏ်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပေမဲ့သူဟာခုတော့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဖြစ်နိုင်မဲ့အခြေအနေရောက်နေပါပြီအစင်လာရကမ္ဘာ့ဘာမှာရှယ်အများဆုံးထည့်ဝင်တဲ့အမေရိကန်ပြည်ထောင်စုဟာဥက္ကဋ္ဌရာထူးတွေခန့်အပ်ရမယ့်ပုံကူနေရာကိုတင်သွင်းရတာဖြစ်ပါတယ်။ဇန်နဝါရီလကရာထူးသက်တမ်းမပြည့်မီ၃နှစ်ကြိုပြီးနှုတ်ထွက်သွားခဲ့တဲ့ကမ္ဘာ့ဘာဥက္ကဋ္ဌဟောင်းဂျင်ယွန်ကင်ရဲ့နေရာမှာသမ္မတထရမ့်ကမဲလ်ဖတ်စ်ကိုခန့်အပ်ဖို့ဗိုလ်ထူးနေ့ကအမည်တင်သွင်းခဲ့ပါတယ်
။ Following the resignation of former president of the World Bank Dr. Jim Yong Kim
ကမ္ဘာ့ဘာဥက္ကဋ္ဌဟောင်းဒေါက်တာဂျင်ယန်ကင်ရာထူးကအနေနှုတ်ထွက်သွားပြီးနောက်သူ့နေရာအစားထိုးဖို့ကျွန်တော်အရေးချင်းအထူးပြည့်စုံတဲ့လူတွေကိုတွေ့ဆုံခဲ့ပါတယ်။ဒီစိတ်ကိုအရေးကြီးတဲ့တာဝန်နဲ့အဆင့်တော်ဆုံးကတော့ဒေးဗစ်ဖြစ်ပါတယ်ဆိုတာကျွန်တော်သိလာပါတယ်။သူဟာဒုတိယဘဏ္ဍာရေးဝန်ကြီးအပြင်နိုင်ငံတကာရေးရာဌာနမှသူဟာကမ္ဘာ့ဘဏ်နဲ့ IMF လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိသလိုစီးပွားရေးငွေကြေးနိုင်ငံခြားရေးပေါ်စီတို့မှာ140ကြာအတွေ့အကြုံရှိထားတဲ့သူလည်းဖြစ်ပါလေ
အသက်60နှစ်နှစ်ပဲရှိပြီဖြစ်တဲ့ဒုတိယဝန်ကြီးမဲလ်ဖတ်စ်ဟာနိုင်ငံတကာစီးပွားရေးဘာသာရပ်နှင့်ကြော်ရှောင်းတက္ကသိုလ်ကအောင်မြင်ခဲ့ပြီးသမ္မတရော်နယ်ဒ်ရီဂန်လက်ထက်ကဒုတိယလက်ထောက်ဘဏ္ဍာရေးဝန်ကြီးအပြင်သမ္မတဂျော့ဂျ် H.W. ဘုရှ်လက်ထက်ကဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်ခဲ့သူဖြစ်ပါလေသူဟာလက်ရှိရာထူးမှာဒီမာနီတဲ့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးညှိနှိုင်းမှုနဲ့ပတ်သက်လို့ဝင်ရောက်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။အမည်တင်သွင်းခြင်းခံရသူဒုတိယဝန်ကြီးမဲလ်ပတ်စ်ကတော့သူ့အနေနဲ့ကမ္ဘာမှာဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ရေးအတွက်လှုပ်ဆောင်သွားမယ်လို့အမည်တင်သွင်းမှုလက်ခံတဲ့အခမ်းအနားမှာခုလိုပြောခဲ့ပါတယ်
။ I'm very optimistic that we can achieve breakthroughs
။ပုံမျိုးစဲနိုင်ငံတွေမှာဆိုးရွားလှတဲ့ဆင်းရဲမွဲတေမှုအခြေအနေပပျောက်ရေးနဲ့စီးပွားရေးအခွင့်အလမ်းကောင်းတွေကိုဖန်တီးရမှာအောင်မြင်မှုတွေကိုစွမ်းဆောင်ပေးနိုင်လိမ့်မယ်လို့ကျွန်တော်အခိုင်အမာယုံကြည်ပါတယ
်။ Melpass ဟာပြီးခဲ့တဲ့နှစ်ကကမ္ဘာ့ဘဏ်ပြုပြင်ပြောင်းလဲရေးအတွက်ဒေါ်လာ73ဘီလီယံထည့်ဝင်ဖို့အစီအစဉ်ကိုလည်းဦးဆောင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာအမေရိကန်ပြည်ထောင်စုပြီးကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်ကိုကမ္ဘာ့ဘဏ်ကငွေချေးတဲ့ကိစ္စနဲ့ပတ်သက်လို့အတော်လေးပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကို1980ခုနှစ်ကစဝင်ခဲ့တဲ့တရုတ်ဟာဖွံ့ဖြိုးမှုတွေဒေါ်လာ62ဘီလီယံနီးပါးချေယူခဲ့တာဖြစ်တဲ့အတွက်တရုတ်ကိုငွေထပ်မချေးသင့်တော့ဘူးလို့သူက2019နိုင်ငံခြားဆက်ဆံရေးကောင်စီညီလာခံမှာထောက်ပြခဲ့တာဖြစ်ပါတယ်။မဲလ်ပတ်စ်ဟာသမ္မတထရမ့်ရဲ့ကာလကြာရှည်ရင်းနှီးသူဖြစ်တဲ့အပြင်2016ရွေးကောက်ပွဲမှာထရမ့်အနိုင်ရရှိခဲ့ပြီးတဲ့နောက်ကြာကာလထရမ့်အဖွဲ့မှလည်းပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူအနေနဲ့သမ္မတထရမ့်လက်ထက်ဘန်ဒါယီဝင်ကြီးဌာနဒုတိယဝင်ကြီးဖြစ်ထမ်းဆောင်စဉ်ကမ္ဘာ့ဘာမှာထိရောက်တဲ့အပြောင်းလဲတွေပြုလုပ်ဖို့လိုတယ်လို့လည်းမကြာခဏထုတ်ပေါ်ပြောကြားလို့ရှိပါတယ်။ဒါအပြင်သူဟာနိုင်ငံပေါင်းစုံညှိနှိုင်းဆောင်ရွက်တဲ့စနစ်ကိုလည်းဝေဖန်ခဲ့သူဖြစ်တဲ့အတွက်ကြောင့်ကမ္ဘာ့ဘာလို့နိုင်ငံပေါင်းစုံစုပေါင်းလှုပ်ဆောင်ရတဲ့အဖွဲ့အစည်းကို အခုဝေဖန်သူတူကအုတ်ချုပ်ရမယ့်အခြေစိုက်တဲ့အတွက်ကြောင့်မိရှုခဲ့သူတူဟာမိသားသမားဘဝရောက်ခဲ့ပြီလို့လိုက်ဘီးရီးယားဝန်ကြီးဟောင်းဂေဒမော့ကမကြာမီကဝေဖန်ထောက်ပြခဲ့ပါတယ်။ကမ္ဘာမှာဥက္ကဋ္ဌရာထူးကိုဘန်ရဲ့အုတ်ချုပ်ရမှုဘုတ်အဖွဲ့ရဲ့မဲအများစုနဲ့ဆုံးဖြတ်တာဖြစ်ပြီးရှယ်ယာအများဆုံးပါဝင်တဲ့အမေရိကန်ပြည်ထောင်စုကမဲရဲ့16ရာခိုင်နှုန်းကိုရရှိထားတာဖြစ်ပါတယ်။မဲပေးရမှာဗီဒိုအာနာ3ပယ်ချခွင့်လည်းမရှိပါဘူး။ဒါပေမဲ့ဘန်စတီထောင်ကလေးကဥက္ကဋ္ဌရာထူးကိုအမေရိကန်နိုင်ငံသားတွေကြီးပဲခန့်အပ်ခြင်းခံခဲ့ရတာဖြစ်ပြီး85နှစ်ကြာကမ္ဘာပံတက်တမ်းမှာဥက္ကဋ္ဌတွေဟာအမျိုးသားတွေကြီးပဲဖြစ်ခဲ့ပါလေရှင
်။ဒေါ်လလသမခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာတင်မင်ယူဆချက်စောင်းမတွေကိုဦးကျော်စံသာနဲ့မခွညိုတို့ပြောပြမှာပါ။
လူခွင့်ရေးကိစ္စအငင်းပွားစရာဖြစ်နေတာကိုလေးလူစုပြီးမြန်မာနိုင်ငံကိုအစ္စရေးကနှွေးထွေးစွာဆက်ဆံတယ်ဆိုရယ်ခေါင်းစဉ်နဲ့ Times of Israel မှာ Charles Dance ရေးသားတဲ့ဆောင်းပါးကိုဖတ်ရပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးရှုပ်ရှားဝေဖန်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့အပြင် American ပြည်ထောင်စု Holocaust ပြတိုက်ကလည်းဒီလူတွေအပေါ်လူရက်တွေဟာ Genocide ကျူးလွန်မှုဖြစ်နိုင်တယ်လို့ဆိုထားပေမဲ့အစ္စရေးနိုင်ငံဟာမြန်မာနိုင်ငံနဲ့ရင်းနှီးတဲ့မိတ်ဆွေဖြစ်ဆက်ဆံနေတယ်လို့ဆိုပါတယ်။ဒါရင်မကပါဘူး။အစ္စရေးနိုင်ငံဟာသူတို့ရဲ့လက်နက်ကုမ္ပဏီတွေကိုမြန်မာနိုင်ငံစီလက်နက်ရောင်းချခွင့်ပြုထားပါသေးတယ်တဲ့။အစ္စရေးဟာမြန်မာကိုလက်နက်ရောင်းချတဲ့အပြင်ထောင်လိုင်းရေးနည်းပညာတွေစစ်သင်တန်းတွေအပါအဝင်တခြားအကူအညီတွေပေးနေသေးတယ်ဆိုတာကတော့သိမသေးကြဘူးလို့ရေးပါတယ်။အစ္စရေးကမြန်မာနိုင်ငံနဲ့ရင်းနှီးဆက်ဆံတာဟာလူခွင့်အရေးထက်အကျိုးစီးပွားကိုဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ကောက်မွန်တဲ့ဆက်ဆံရေးထားရှိတဲ့ဟာအစ္စရေးအတွက်ကိုကျင်းတိခါအရာတန်ဖိုးမရှိဘူးလို့ success tech သူကဣသရေစပိုင်းပညာရှင် David Tal ကိုကူကပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုဟာဣသရေဝန်ကြီးချုပ် David Ben Gurion နဲ့အင်တာနက်ရေးနှိပ်ပြီး1955မှာဣသရေနိုင်ငံကိုပထမဆုံးလာရောက်လည်ပတ်တဲ့ဝန်ကြီးချုပ်တူဖြစ်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့သဘောထားတွေဘယ်လိုပဲအတဲကျအပြောင်းလဲရှိနေပါစေဣသရေနိုင်ငံကတော့မြန်မာနိုင်ငံမှာတန်ယုံဖွင့်လှစ်ပြီးတော့အမြဲတမ်းထားရှိခဲ့ပါတယ်ဣသရေလဟာမြန်မာကိုအစင်းမြင့်လက်နက်ရောင်းချတာပိတ်ပင်တယ်ဆိုလို့2019မှာပဲရှိခဲ့တယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့ဣသရေလမြန်မာပူးပေါင်းဆောင်ရွက်မှုဟာပွင့်လင်းမြင့်တာမှုရှိတာမဟုတ်ပါဘူးတဲ့။2019ဒီဇင်ဘာလတုန်းကဣသရေလဆိုင်ရာမြန်မာသံတမန်ကြီးဦးမောင်မောင်လင်းကဣသရေလဟာသူတို့ကိုလက်နက်ရောင်းချနေစေပဲလို့ပြောခဲ့ပါတယ်တဲ့။အဲ့ဒါကိုဣသရေလကငြင်းချက်ထုတ်တဲ့အတွက်သူဟာဝန်ချတောင်းပန်ပြီးတော့ပြန်လည်ဦးသိမ်းသွားခဲ့တယ်လို့ဆိုထားပါတယ်။ဣသရေလကကွယ်ရေးဝန်ကြီးဌာနကလည်းဒီကိစ္စကိုစဉ်းလင်းပြောကြားဖို့ညှင်းဆန်ပါတယ်။ဣသရေလကကွယ်ရေးဆိုင်ရာမူဝါဒဟာလူအခွင့်အရေးနဲ့ကုလသမဂ္ဂလူ့ညွန်ရေးကောင်စီဆုံးဖြတ်ချက်အပါအဝင်နိုင်ငံတကာသဘောထားတွေကိုထပ်သွင်းစဉ်းစားတယ်လို့ပဲပြောပါရတဲ့မြန်မာနိုင်ငံဆိုင်ရာဣသရေလသံတမန်ကြီးကတော့ရိုဟင်ဂျာပြည်သူနဲ့ပတ်သက်ပြီးပြောကြားဖို့ညှင်းဆန်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးမှာလူမျိုးရေးပြည်သူတွေအများကြီးရှိနေတယ်ဖြစ်ရှင်းရမယ့်ပြည်သူတွေသိပ်များပြတယ်လွယ်ကူတဲ့ကိစ္စမဟုတ်ဘူးမီဒီယာတွေနိုင်ငံတကာအစိုင်းအဝိုင်းတွေကအမျိုးမျိုးမျှော်လင့်နေကြတယ်လို့ဆိုပါရတဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ဟာလူခွင့်ရတကြွလှုပ်ရှားသူတယောက်မဟုတ်တော့ဘူးနိုင်ငံကောင်းဆောင်သူဖြစ်တယ်သူ့အပေါ်နိုင်ငံတကာအဆိုင်ဝိုင်းကတောင်းဆိုနေရတဲ့အလွန်များနေတယ်လို့ပြောပြီးဒေါအောင်ဆန်းစုကြည်ဣသရေလနိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်တကားဖွင့်ကြိုးစားနေတယ်လို့ပြောကြောင်းရေးသားထားပါခင်ဗျာ
AFP သတင်းမှာဖော်ပြထားတဲ့မြမဘိန်းဆိုင်တောင်သူတွေဟာအကျိုးမြတ်များတဲ့ဘိန်းဆိုင်ပြည်ရေးကိုပဲဖက်တွယ်နေစေဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အဆောင်ပါတစ်ပုဒ်ကိုလည်းပြောပြခြင်းပါတယ်မြမနိုင်ငံရဲ့အရှိတ်တောင်နှံတကျော်မှာခရိုင်ရောင်ဘိန်းဘန်းတွေဟာမျက်စိတဆုံးရှိနေကြောင်းနဲ့စောင်းပါကိုအစာချီထားပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်ပြီးရင်ဒုတိယအများဆုံးဘိန်းထွက်တဲ့နိုင်ငံဖြစ်ပြီးရှမ်းပြည်နယ်ဟာအဓိကဘိန်းဆိုင်ရာနယ်မြေဖြစ်ပါတယ်။မြို့တွေနဲ့အနီးဆုံးနေရာတွေမှာတော့ကော်ဖီ၊အာလူ၊ပြောင်းနဲ့တခြားအစာထိုးသီးနှံတွေကိုစိုက်ပျိုးနေကြတဲ့ရွာလေးတွေကိုပျောက်တိပျောက်ကြားတွေ့ရပါတယ်။ဒါပေမဲ့မျက်စိတဆုံးရှိနေတဲ့ခရိုင်ရောင်ဘိန်းခင်တွေကတော့ပေ8000လောက်အထိရှိနေပြီးပေါ့ရွာတွေနဲ့တခြားရှမ်းရွာကလေးတွေကယောက်ျားမိန်းမမဟုနေ့စဉ်ဆိုသလိုအဲ့ဒီတရားမဝင်ဘိန်းခင်တွေမှာပဲအလုပ်လုပ်ကြပါတယ်။ပြီးခဲ့တဲ့နှစ်ကပဲဘိန်းတိုက်ဖြတ်ရေးတပ်ဖွဲ့ကဟိုပုံးမြို့နယ်အတွင်းမှာဘိန်းဆိုင်ဧကပေါင်း1500ကိုဖျက်ဆီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲအစိုးရရောအစိုးရမဟုတ်တဲ့အဖွဲ့တွေကပါဘိန်းတောင်သူတွေအနေနဲ့တခြားဝင်ငွေရတဲ့တိနံတွေပြောင်းလဲစိုက်ပျိုးဖို့ကန့်လန့်ခဲ့ပြီးအဲ့ဒီထဲမှာတချို့နေရာတွေကတော့အောင်မြင်တာတွေ့ရပါတယ်။ဘိန်းဆိုင်ပြုံးမှုကြာဆင်းသွားတယ်ဆိုတာကတကယ်တမ်းမှာမူရခိုင်တွေက
အထူးသဖြင့်မက်သက်ဖက်တမင်းလိုဓာတုဆေးဝါးတွေဘက်ကိုထုတ်လုပ်မှုပြောင်းလဲသွားတဲ့အတွက်ကြောင့်သာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောတဲ့အကြောင်း AFP သတင်းမှာရေးသားထားပါတယ်ရှင်
။အခုတခါတော့အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချမှာပါ။
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ္တာနီးတာ c a l l call ကခေါ်တာဆိုတော့စကားထုံးရဲ့တိုက်ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီရဲ့ကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ani titi gle lut da ko pyo chin yin idiom a thong ya be lu pyo mle
close call
lu pyo lu ya ba de a ra ga do di kini mne chin pya ke de idiom a thong me phit ba de
a khu do u jaw san da ye myama ye thong tat che ko na sin nai ma bi khmyar
ဒီနေ့ခင်ဗျာအခုမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်မယ်ဆိုတဲ့လေသံတွေထွက်လာတာကြားပါတယ်တကယ်တော့ဒီ2008ဖွဲ့စည်းပုံကိုပြင်သစ်တယ်ဆိုတာနိုင်ငံရေးနားလည်သူသာမန်လူတွေကလည်းပဲသဘောပေါက်ကြပါတယ်ဒီဖွဲ့စည်းပုံကသိအလုပ်ဖြစ်မှာမဟုတ်ဘူးဒီမိုကရေစီရေးအတွက်အစင်းတစင်းအဖြစ်မလွှဲသာလို့သာလက်ခံခဲ့ရတယ်ဆိုရလူတွေကယူဆထားရတယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးအဲဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရွေးကောက်ပွဲမတိုင်ခင်ကတည်းကဒီကိစ္စတွေပြောလာတာဒီကဘွေးအနိုင်ရပြီးတော့ဒီကိစ္စတော်လေးညင်သွားပြီးတော့အခုပြန်ပေါ်လာတာဘာကြောင့်လို့ယူဆပါလဲဒီချိန်မှာကြာမှပြန်ပေါ်လာလူတိုင်းကအမျိုးမျိုးသုံးသပ်နေကြပါတယ
်အရှင်းပြရရင်တော့ပြင်မို့လုပ်တယ်ဆိုတာကဟိုတော်တော်ကြီးဖြစ်နိုင်ခဲ့တယ်ပေါ့ဗျာဘာဖြစ်လို့လဲဆိုလို့ရှိရင်4-3-6ကကြီးနဲ့ခါဝေးရဘယ်လိုမှကိုပြင်းမရအောင်လုပ်ကြတာဗျာဒီတော့ပုံမှန်ပေါင်း459ခုမှာ93ခုကလူထုဆန္ဒခံဝယ်ယူရမယ်အဲ့လူခဏခံဝယ်ယူတော့လည်းပဲလာမဲပေးတဲ့သူရဲ့တဝက်နဲ့မဟုတ်ဘဲနဲ့မဲပေးနိုင်သူရဲ့တဝက်ဆိုတဲ့ခါကျတော့ဘယ်လိုမှကိုလုံမရတဲ့ဟာဖြစ်တယ်အဲ့ပုံမှန်93ခုထဲမှာလည်းအရေးကြီးတဲ့ပုံမှန်တွေမှန်သမျှအဲ့ထဲမှာဝင်နေတယ်ဒါတော့ခါ4-3-6ကခါဝေးကြတော့လည်းပဲ95ရာခိုင်နှုန်းကျော်ဆိုတော့ဘယ်လိုမှကိုတတ်မတော်မထောက်ခံမဲနဲ့မဖြစ်တဲ့ဟာမျိုးဖြစ်နေတယ်တတ်မတော်တယ်မဟုတ်ဘူးပေါ့ဗျာလူမျိုးစုတိုင်းသားတွေလည်းရှိသေးတယ်တခြားအော်ပိုဇီရှင်တွေလည်းရှိသေးတယ်အဲ့တော့ဘလို့မှကိုပြင်းမရအောင်လုပ်ထားတာကိုပြင်မယ်လို့ပြောနေတဲ့ဥစ္စာကကျွန်တော်နိုင်ငံရေးအခုကြုံရင်းနေတူပြောင်းနေတဲ့ဆိုရင်အင်မတန်ကိုမဖြစ်နိုင်ဘူးဒါတမင်တည်းအချိန်ချုံနေပြီးတော့ဒါလူလူကိုမမကန်ကန်ပြင်ပြတာမဟုတ်ဘူးလို့အဲ့လိုကျွန်တော်ကတော့ယူဆတယ်ကြာအဲ့တခုကရှိတယ်ခုနက4-3-6ခါဝေးမှာမျောလင်းချက်ကတော့ပါလဲဆိုတော့အဲတမတော်အတွက်လည်းပဲဟလာအဲတော့ LED ဆိုးအနေနဲ့တောင်းစားစုကြီးကတော်တော်လေးလက်ရောထားတဲ့အတွက်ကြောင့်မို့လို့လက်ရောမှုတွေအများကြီးပဲအခုနာမည်တွေအပြည့်ခံပြီးတော့စိတ်တွေအပြည့်ခံပြီးတော့တော့ပြည်သူလူထုရဲ့ကျင်းရမမှုတွေခံပြီးတော့တော့တမတော်ကိုလက်ရောထားတော့တမတော်ဒီတစ်ခါတော့ပြန်ပြီးတော့လက်ရောတင်တဲ့အချိန်တော့ရောက်ပြီအဲ့တော့အဲ့လိုများဖြစ်မလားဆိုပြီးတော့အော်ဒီလိုတော့လည်းတစ်ချက်တော့ပေါ့ဗျာ
ဆိုတော့ဒီအချိန်မှာအဲ့ဒီကိစ္စလေတံထွက်လာတာကတော့တမတော်ကဒီဟာတော့လက်ခံလောက်ပြီးဆိုတော့ယူဆချက်ကြောင့်ဒီရှိမှာပြင်ဆင်ကိစ္စပြန်ပေါ်လာတယ်ဆိုတဲ့သဘောလား
အဲ့ဒီလိုလည်းယူဆလို့ရပါတယ်နောက်တစ်ချက်ကလည်းလုပ်ငန်းတွေကအကုန်လုံးပြည့်ပြီဗျာဘာပြည့်ငင်းငန်းကြီးရလည်းပဲသွားပြီတိုးတက်လန့်နေနေအလုပ်လင်းချက်ကလည်းအတော်ကိုနှဲသွားပြီနောက်တစ်ခါပြည်ပေါ်ကြီးရလည်းပဲဒီလောက်ကြီးကောင်းမလာပဲနဲ့ဒီတိုင်းကြီးပဲကြံနဲ့ပြောင်းလဲမှုတွေကလည်းလူ့သားသာတိုးတက်မှုတွေမရှိတဲ့အခါကျတော့အဲ့ဒီရောဘွေးလည်းနီးလာပြီလူတွေလည်းပြောလာပြီအခုရောရောဘွေးကလေးမတည်ဘူးဆိုအတန်ကြီးလည်းကျဲလာတော့အဲ့တော့ရောကောက်ပွဲအတွက်လည်းပဲရည်ရွယ်ပြီးတော့ဒီချိန်တော့လုံးဝဖြစ်မယ်ဒီချိန်မှမလို့ရင်တော့ငါတို့ပွားလိမ့်မယ်2020မှာလို့ဆိုတော့အဲ့ဒီလည်းပါတယ်လို့အဲ့လိုလည်းပဲယူဆလို့ရပါတယ်
ဟုတ်ကဲ့ဆိုတော့ ပထမတစ်ခုကတမတော်ဘက်ကိုဒေါန်ဆန်းစုကြည်တို့ဘက်ကလိုက်လျောထားတာအနေနဲ့ခံပြီးတော့အကာအကွယ်ပေးထားတယ်လည်းများပြီဒီတခါတော့လက်ခံနိုင်ကောင်းရဲ့ဆိုတဲ့စဉ်းစားချက်ကိုကျွန်တော်စိတ်ဝင်စားပါတယ်ဆိုတော့ဘလောက်ထိလိုက်လျောနိုင်ဖို့အလားအလာရှိပါလဲဒီဖွဲ့စည်းပုံပြင်ဆင်ဖို့ကောမဒီဖွဲ့မဲ့ကိစ္စဝင်တော်မှတမတော်ကူစလီကအပြင်းထန်ကန့်ကွက်နေတာတွေ့နေရတော့အဲ့ဘက်ကလက်ခံနိုင်မဲ့အလားအလာရှိပါရဲ့လားခင်ဗျာအ
ဲတိုက်ပြီးတော့စိတ်ပြေသွားတယ်ဗျာဒီခါတော့တမတော်ဘက်ကနေညှိနှိုင်းပြီးတော့အချင်းကြီးကြီးတို့ဒါတင်လိုက်တာပဲလို့အဲ့လိုယူဆတဲ့အုပ်စုတွေကအတော်စိတ်ပြက်ကုန်ကြတယ်ဗျ။ချင်းတွေနဲ့ဒီအကြီးကဘလို့မှပြင်းလို့မရဘူး။ဥက္ကိုတို့လို့ဆိုအသက်တောင်ပေးသွားတယ်ဗျ။ဟိုဇာဝင်းတွေလည်းဒီကိန်းပြောသွားတာလေ။မရဘူးဝင်းပြင်းသွားလောက်ပြီးရကုန်မရဘူးလို့ပြောသွားတာ။ကျွန်တော်လည်းအဲ့အုပ်စုတွေမှာပါတယ်။သို့တော်လည်းပဲမျောတော့မျောနေမိတာပေါ့လေ။အော်ဘာမှမဖြစ်ဘူး။ဒီလောက်ကြီးတိုင်းကြီးအကြက်တဲကြီးတွေဖြစ်နေတယ်။ပြင်းရင်းပြီးပါတယ်။ဖြစ်နေပြီးတော့အဲ့အချိန်မှာတော့ဒီတစ်ခါတော့တမတော်သက်တာတော့ဇုံတရားတော့ပြန်လိုက်ရောပြီးအပေးယူတော့ဖြစ်လာတယ်အဲ့တော့မျောလင့်တာပေါ့ဗျာအခုကျတော့အဲ့ဒီဟာတော်တော်လေးရော့အောင်သွားဆိုပြန်ကြည့်ရတယ်ဗျာ
ဒါပေမဲ့လည်းတချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာသူတို့ကဘယ်တော့မှမကန့်ကွက်ဘူးပြင်သင့်တဲ့အချိန်မှာပြင်သင့်တဲ့နည်းနဲ့ပြင်မယ်ဘာညာဆိုတာအခုပြောနေတော့ဆိုတော့အဲ့ဒါကဘယ်လိုနားလဲရမလဲခင်ဗျာ
ဟောအဲ့ဒါကတော့ဒီလိုပြန်ပြီးခဲ့ဦးသိန်းစိန်အစိုးရလက်ဆောင်ကြန့်ခံရဦးဆောင်ပြီးတော့ကျန်တော့ဖွဲ့စည်းပုံပြင်ဖို့တင်တာပဲဗျာဒါတော့ဝိုင်းနဲ့တိုင်းပြည်နဲ့ဝိုင်းထောက်ခံတဲ့ NLD ရဲ့သဘောကျတယ်မကတ်ွယ်ဘူးလူရထင်တာပေါ့ဗျာဟာဒေါန်ဆန်းစုကြည်သမရတိအိစာပိတ်ထားတဲ့59စာလုံးတော်မြင့်အဲပြင်ပါပြပေးပြီလေဆိုတော့ပြင်တော့ပြင်တယ်ဘယ်လိုပြင်လဲဆိုတော့ဒုသမရဦးမင်းစုရဲ့တမီလာသားသူကနိုင်ငံခြားရောက်နိုင်ငံခြားသားနဲ့ယူထားတဲ့ဥစ္စာအဲ့ဒါကိုစဉ်းလုခွင့်ပေးတယ်ဆိုပြီးတော့59စာလုံးထားပခဲ့ပြီးတော့အဲ့ပုံစံနဲ့သူတို့စိတ်ကြိုက်ပြင်သွားတယ်ပေါ့ဗျာအဲ့ဒါဒီဟာလည်းပဲဘုရားမူကြီးမင်းအောင်နိုင်ရဲ့ပြင်မယ်ဆိုတာလေအဲ့ဒီပုံစံမျိုးဖြစ်မယ်ဆိုရင်တော့တော်တော်လေးတမတော်ရဲ့ပြင်မှုဆောင်မှုစိတ်ပြတ်မိပါရဲ့ဗျာ
ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်85ရာခိုင်နှုန်းကျော်ကျော်ထောက်ခံရမယ်လို့ပြောပေမဲ့ဖွဲ့စည်းပုံကိုလုံအောင်ဖြည့်သိမ်းမယ်ဆိုရင်ဘယ်လိုဆိုတာပြဋ္ဌာန်းမထားဘူးလေတချို့ကထောက်ပြပါတယ်အဲ့ဒီကိစ္စလည်းရှင်းပြပါဦး
အဲ့ဒါဥပ္ပိုလ်ကြီးကတော့အဲ့လိုဆိုတာဥပ္ပိုလ်ကြီးကပြောတာနှစ်ချက်ပြောတယ်ဗျာတစ်ချက်ကတော့ဘာပြောသွားလဲဆိုဒါလည်းကျွန်တော်ထောက်ခံလို့ပါအစားကုန်မယ်ဖွဲ့စည်းပုံကအစားမထိုးရဘူးလို့ပြဋ္ဌာန်းမထားဘူး။ဒါအောင်ဒါအောင်ဖွဲ့စည်းပုံအစ်စ်နဲ့အစားထိုးမယ်။နောက်တစ်ခုကလူထုဆန္ဒခံယူပွဲနဲ့ဆိုပြီးတော့ဒီပြုဆိုင်လူထုဆန္ဒခံယူပွဲပြန်လုပ်ပြီးတော့ဖြစ်မယ်ဗျာ။ဆိုရင်တော့ဘယ်လိုလင်းမလဲအဲ့လိုပြောကြတယ်။အဲ့ဒါဒီကတော့ဗျာပညာရှိတွေပြောတဲ့တကယ်ကိုသဘောတရားတွေပဲ။ဘယ်လိုအကြောင်းနဲ့မှဖွဲ့စည်းပုံကိုထိထိဖွဲ့စည်းပုံသူတို့ရဲ့လုံခြုံရေးကိုထိထိအဲ့ဒီရောက်ခံလိုက်ဆိုရင်တတ်မလို့ပါခင်ဗျာ။လုံးဝအာဏာပြန်သိမ်းတဲ့လက္ခဏာတွေကအပြင်းအထန်ထားမှရှိရဲ့ဗျာတချို့ကခုတော့ပြည်သူချင်းနေပြီခုတော့ဆိုရင်ပြိမ့်ပါဘူးရှင်အိုင်စီစီကြံစည်တာခံနေလို့ဗျာမသိသေးတာအပြင်းလည်းပဲကျွန်တော်တို့ကပြိမ့်နေပြိမ့်ကြာကြိုက်တယ်အဲ့ဒါမှအစ်စ်ကပြန်စကျွန်တော်ကြိုက်တယ်အခုတော့ဒီမိုကရေစီအမီရဲခံလောက်နေရတော့တို့ကတော့တစ်သက်လုံးခံလာခဲ့ရလူထုအနေနဲ့ကဘာမှမထူးတော့ဘူးတကောင်းနဲ့ညှိမနေဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျာ
ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအရေးကျွမ်းကျင်တဲ့နိုင်ငံသားပညာရှင်တွေအထူးသဖြင့်ပါမခဒေးဗစ်စတိုင်ဘတ်ဆိုရင်ကျွန်တော်ပြောရင်မင်းမမွေးခင်ကတည်းကဗမာပြည်အကြောင်းကိုလေ့လာနေတာဆိုပြီးတော့သူပြောတဲ့ပုံကိုဖြစ်ပါတယ်အဲ့ဒီဆရာကဘာပြောလဲဆိုလို့ရှိရင်စစ်တပ်အနာသိမ့်မှန်ပြောနေရတဲ့ကိစ္စဘာသိမ့်စရာလူသေးလဲတဲ့အခုကသူလက်ထက်မှာအကုန်လုံးရှိနေတာပဲသူပြောရခဏအဲ့ဒါကဘယ်လိုပြန်ပြီးပြောခြင်းတယ်
အဲ့ဒါတိမထောက်ခံနေဘာလို့ဆိုရင်ဒီတစ်ဆောင်ချိန်မှာပိန်းပစ်လိုဖြစ်နေပြီပိန်းပစ်သားပဲဗျာပြီးပြီအကုန်လုံးလိုအပ်တာတွေအကုန်လုံးလိုချင်တာအကုန်ရှိတယ်ဘုမဆိုးရတော့အကုန်ပါတယ်
ဟုတ်ကဲ့
ဒါကြောင့်မလို့သူကသိမ့်နေတာတော့ပိန်းလဲသိမ့်သွားလို့ပြောတာအဲ့ဒါကြောင့်ပြောရပြောတာဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီအခုလူလူဆန္ဒခံယူပွဲဆိုတာအခုမြန်မာပြည်သူတွေကလည်းပဲဒီကိစ္စကိုပဲကမ်ပိန်းလုပ်မယ်ဆန္ဒပြမယ်ဘာညာဆွေးစည်းစည်းနေကြတယ်ဒီလူဟာမျိုးကနေပြီးတော့လူလူဆန္ဒခံယူပွဲပုံစံမျိုးကဖြစ်သွားနိုင်တဲ့အခြေအနေရှိနေပါလားအခုပြည်သူတွေဘယ်လောက်ထိဒါဒီကိစ္စကိုစိတ်ဝင်စားနေကြပါလဲ
ကျွန်တော်ကညာကြီးကျွန်တော်ပြောပြမယ်ခင်ဗျာလူတွေကဘယ်လောက်တော့ဖြစ်နေလဲဆိုပြီးပြည်စုံနဲ့ခြေဦးနဲ့လဲနေလဲရပြီတော့ခြေဦးကဘာမှတုံးမရဘူးပြည်စုံကတုံးရတယ်ဆောင်ပြောနေကြပြီအဲ့တော့အခုခင်ဗျာပြောချင်တာကတော့ဒီဒူဒူဆန္ဒပြပွဲကြီးနဲ့ပြန်ပြင်ဖို့ဆိုတာတော်တော်ကြီးကိုဒူဒူကလည်းစိတ်ပြက်နေကြီးကအခုခင်ဗျာမြစ်ဆုံနေတော့မှာပဲအေးရအောင်မှာအချို့ပဲပြတယ်ကြအဲ့လိုဖြစ်နေတယ်အလကားတွေပြနေတာပဲဆိုတော့အချို့လူတွေကအမြင်အားလည်းရှိတယ်ကြဟလာအမိသားတွေကအဲ့လိုခက်ခဲကြီးရှိတယ်ပေါ့ဗျာနောက်တစ်ခုကလည်းပဲနည်းနည်းလေးလှုပ်တာနဲ့တည်းနဲ့ပြန်ဖမ်းတာတွေကလည်းပြန်လှုပ်ရှိနေတယ်ကြချင်းချောင်းမှုကြတယ်ဒီတိုင်းမျိုးပြည်ရေးကြီးကလည်းပဲရဲတပ်ဖွဲ့ကြီးကလည်းကြည့်တော့အောင်ပါပဲရှိနေရှိနေတရားကြီးကလည်းစစ်ဖို့အောင်ပါတရားပြဖို့ပဲခင်ဗျာအဲ့တော့မလို့လူသူကြီးကမပြောစားဝတ်နေရတယ်အရန်ကြက်တယ်ဗျာခင်ဗျာအရန်ကိုကြက်တာရှားဖို့လည်းတော့ခင်ဗျာဟုတ်
ကဲ့
အဲ့တော့မလို့လူသူကြီးက
ပြန်လဲနိုးစားဖို့နည်းနည်းခက်ခဲရင်ဗျာ
အဲ့ဒါကျွန်တော်တခုစဉ်းစားမိတာဒီငင်းညာရေးကိစ္စလည်းပဲရှေ့မတူဘူးတိုင်းပြည်ရဲ့တိုးတက်စရာရှိတဲ့ကိစ္စဟာအကုန်လုံးတစ်ဆွနေရဲဒါ2008ဖွဲ့စည်းပုံကြောင့်ဖြစ်တယ်ဒီ2008ဖွဲ့စည်းပုံကိုပြင်ကျင်နေဆိုတာတိုင်းပြည်အရေးတိုင်းပြည်ကောင်းကျိုးရှိကိုတိုးစေခြင်းလို့သာဖြစ်တယ်ဆိုတာကိုလူတွေတော်တော်များများသဘောပေါက်ကြမယ်ထင်ပါတယ်ဆိုတော့တက်မတော်ဘက်ကောဒီလူနားမလဲကြဘူးလားဒီကိစ္စကိုပြင်ကျင်နေဆိုတာတိုင်းပြည်ရှိကိုအခြေအနေတိုးတက်စေခြင်းလို့သာဖြစ်တယ်လို့သူတို့သဘောမပေါက်ကြဘူးလို့ယူဆပါသလားဒီနိုင
်ငံရေးခင်ဗျားလည်းသိရတယ်ဒီစစ်တပ်ကပြည့်နေတဲ့တာကြအခုခေါ်ရရဆိုအကုန်လုံးပြစ်ဆိုရင်ခုလည်းပြစ်မှာမဟုတ်လားအကက်လိုက်ဆွဲချလိုက်မှာဟုတ်လားမပြစ်ခိုင်းလို့တော့မပြစ်သေးတာအဲ့တံမျိုးသိချမ်းသိကျင်ထားပြီးတော့အញ្ញဘူချုပ်ပြီးကိုချမ်းသာလာလုပ်ပြီးဆက်တာအဲ့ချမ်းသာပြီးဘေးဆွဲထားနေတဲ့ဘူချုပ်မှုတန်းစီလို့ဆိုတာလေအဒီတိုင်းလူရရှိမှန်းပြောဆိုတော့ဗျာကျွန်တော်တို့ကတက်မဆောင်စီခံကြောက်ပဲလေဒီကြောက်ကနေပြီးတော့ကျွန်တော်တို့ကခံရတာလေဆိုပြီးတော့အဲ့လိုပြောနေတယ်ဒါကြောင့်မလို့တက်ကိုခင်ဗျားဘလို့မှစိတ်ကူးမနေနဲ့ဗျာတက်ကတော့တောင်းဆန်းစုကြီးအခုဒီဒီဆိုရှယ်နံပါတ်ပြပြီးတော့ကာကွယ်ပေးကြအောင်ပါပဲခင်ဗျာခုတည်းကနော်ခင်ဗျာတက်ကဟိုတင်းကအပိတိုင်းတော့လူတွေကတော့စိတ်ပြပြီးတော့ ICC ဝင်ပြီးတော့ဘာသူဖမ်းသွားအေးရောကွာဆိုပြောတဲ့လူရှိတယ်ကျွန်တော်ကမပါပါဘူးအဲ့ဒီမှာ
ဟုတ်ကဲ့
ဆိုတော့လူတွေကစိတ်ပြတာကိုပြောပြတာပါဟုတ်ကဲ့ပ
ါဆိုတော့ဒေါင်ဆန်းစုကြည်နဲ့ဘုဂျုံမူကြီးတန်းရွှေနဲ့တွေ့တယ်ဘာညာဆွဲသတိနေတယ်ထွက်တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှုကြီးတန်းရွှေကပဲတင်းခံနေသလားလက်ရှိကာချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပဲတင်းခံနေသလားဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ကိစ္စနဲ့အတူတူပဲအတူတူနဲ့အတူတူပဲဘိုလ်ချုပ်တန်းရွှေကမရှိနဲ့အဲတော့ကာချုပ်မင်းအောင်နိုင်လည်းပဲဘောဆန်းမှုကြီးစီယုံတာပဲသူ့ကိုစီယုံလို့ကာဝေးဦးစီယုံကိုလည်း2020လောက်ပြီသူ့ကိုလည်းဖွင့်ယူထားတာပဲအာမတိမသာဒါပေမဲ့လို့မရဘူးဗျအဲဗိုလ်ချုပ်မှုကြီးတန်းရွှေသူကရပါဦးနေဝင်းတို့ပေါ့ဗျာနောက်ဆုံးဦးနေဝင်းကိုလှမ်းချလိုက်မှဦးတန်းကျူကလှမ်းချလိုက်တာလေလှမ်းချလိုက်တော့ဦးတန်းကျူအဲ့အတွက်ကြောင့်သူကအပြည့်ယူခါတာဗျာအကုန်အကာအကွယ်အပြည့်ယူခါတာဒါကြောင့်မလို့တောင်းတော်ကြီးပြောင်းလဲတာဘူးဆိုတာအေးဦးတန်းကျူတို့မရှိရင်တော့ဟလာအေးတမျိုးပြောင်းရင်ကျွန်တော်ဦးတန်းကျူတို့ရှိနေသမျှကာကြုတ်မင်းအောင်အစ်င့်လောက်နဲ့အဲ့လောက်ကြီးမလုပ်နိုင်ဘူးလေလုပ်တော့မှပဲ၄၃၆ကခါဝေးလောက်ကလေးကနည်းနည်းပါးပါးလောက်ပေါ့ဗျာကြံနဲ့၉၀ကျော်တော့မထိပြင်းနဲ့မရဘူး
တော်ရရှိမြခင်ဗျာမြမသမိုင်းမှာတောင်းရှိသူတွေကလုတ်သိမ့်လုတ်ထိုက်တာကိုအလုံးလောက်မလုတ်ခတ်ကြတာအချိန်မီမလုတ်ခတ်ကြတာတွေကြောင့်တိုင်းပြည်နစ်နာခဲ့ရတဲ့တရကားတွေအများအများရှိခဲ့ပါတယ်အခုအခါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်ပြည်သူတရားလုံးကလိုလားတောင်းတနေရတဲ့အချိန်မှာအလားတူ too late too little ဆိုတဲ့အခြေအနေတွေမဖြစ်ရလေအောင်စဉ်ကန်းစာယူသင့်တယ်လို့ထင်မိပါကြောင်းပြောကြရင်ဒီကုန်းချုပ်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ်
မြန်မာရေးသုံးသက်ချက်နားဆင်ရပြီးခုတခါတော့သူယုံကြည်အားကဏ္ဍမှာရန်ကုန်တက္ကသိုလ်ဓာတ်တနိကဗီဒာဌာနမှူးဒေါက်တာလဲလဲဝင်းရဲ့ယုံကြည်အားတွေကိုနားဆင်နေပါပြီ
။ဒီယုံကြည်အားကဏ္ဍမှာကျွန်မအနေနဲ့ထင်ပြလိုတဲ့အကြောင်းစင်ကတော့ dignity, ဂုဏ်သိက္ခာ integrity, သိက္ခာသမားရေးနဲ့ justice တရားမျှတခြင်းတို့အကြောင်းပဲဖြစ်ပါတယ်။ဂုံတိတ်ခါဆိုတဲ့စကားလုံးဟာဂုံနဲ့တိတ်ခါဆိုတဲ့စကားလုံးတစ်ခုပေါင်းစပ်ထားတာဖြစ်ပြီးတော့သိတာမြင်သားတဲ့အရာဖြစ်ပါတယ်။လူတူးချင်းရဲ့ဂုံတိတ်ခါလူသားအလုံးရဲ့ဂုံတိတ်ခါလူတူးချင်းရဲ့အခွင့်အရေးလူသားအလုံးရဲ့အခွင့်အရေးဆိုတဲ့ယူဆတွေနဲ့အများဆုံးပတ်သက်ဆက်ဆက်နေပါတယ်။ Human dignity, human rights ဆိုတဲ့အသုံးအနှုန်းများဟာထင်ရှားသိသာတဲ့သာတကအများဖြစ်ပါတယ်။ဂုံဆိုတဲ့တပါးသူတွေရဲ့တံပိုးဖြတ်မှုပေါ်အလေးထားတဲ့အတွက်ပုဂ္ဂလဒိဋ္ဌံသဘောလဲဆောင်ပါတယ်။ဘာသာတရားယုံကြည်မှုယဉ်ကျေးမှုယာတုဂုံသိန်းစတာတွေနဲ့လည်းပတ်သက်နေပါတယ်လူဂုံသိက္ခာလူအခွင့်အရေးကိုထိန်းသိမ်းကာကွယ်စောင့်ရှောက်ဖို့လိုလာတဲ့အခါမျိုးမှာ justice ဆိုတဲ့တရားမျှတမှုသဘောကိုတောင်းဆိုလာကြပါတယ်သိက္ခာတမာရီဆိုတဲ့စကားလုံးကတော့သိက္ခာနဲ့တမာရီဆိုတဲ့စကားနှစ်ခုရဲ့နှစ်ခုကိုပေါင်းဆက်ထားတာဖြစ်ပါတယ်လူပင်ကိုဇယိုက်နဲ့ဆိုင်ပါတယ်ယူသားမှုဖြောင့်မတ်မှုကိုကျင့်သီလကောင်းမွန်မှုတာဝန်သိစိတ်ရှိမှုဆိုတဲ့သဘောပေါ်အခြေခံပါတယ်ချားသူတွေကမိမိကိုဘလို့မြင်မြင်မိမိရဲ့ကိုချင်းသိက္ခာကိုတည်ကြည်စွာဆောင်ထင်းခြင်းသဘောဖြစ်တာမို့တမာရီဆိုတဲ့စကားလုံးနဲ့တွဲသုံးတာဖြစ်ပါတယ်။သိက္ခာတမာရီဆိုတဲ့စကားလုံးဟာမြန်မာမှုနယ်ပယ်မှာရှိတဲ့အဂတိတရား၄ပါးမှကင်းလွတ်ခြင်းဆိုတဲ့သဘောနဲ့လည်းနှီးဆက်စွာဆက်နွယ်လျက်ရှိပါတယ်။လူပေါင်းလောကမှာဂုံဆိုတဲ့ဝေကြီးဥစ္စာစည်းစိမ်ချမ်းသာရာထူးပွဲဒီဂရီကိုကြည့်ပြီးဂုံသိက္ခာရှိတယ်လို့ဆိုကြတဲ့သူတိုင်းသိက္ခာတမာရီဆိုတဲ့ integrity နဲ့တော့မပြည့်စုံပါဘူး။ဂုံတိတ်ခါ dignity ကိုမြင်သာထင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပေမဲ့တိတ်ခါသမားရဲ့ integrity ကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ်။လူအဖွဲ့အစည်းတိုင်းမှာ lu dai lu jin taung da ja de justice so de taya mya ta mu ko sha ya ma ko jin taya san ya ti ji phyaw man mu tabo ko chi pyu de integrity ga kha ya ja ba de justice chang pyaw ya yin fairness chang pa la ma ba fairness so de mya ta mu tabo ko ya shi aw sa ya ma adika ja song ni la na twae shi ba de equality ne equity ba equality so ra ha a lo si khun yi tu tu de ni pe da ba ni lan chi pyu ba equity so ra ga ro lu du ko lu de law phi si pe de ni ba ya lan chi pyu ba equality ကမျှတာတယ်လို့ထင်ရပေမဲ့ရလက်ကမမျှတာတာမျိုးဖြစ်တတ်ပါတယ်လူတဲ့စီကိုမလောက်မငှရောက်သွားတာမျိုးမလူတဲ့စီမှာပို့ရောက်သွားတာမျိုးပေါ့လူအလုံးဟာပင်ကိုအရေးချင်းညီမှန်းချက်ခံမှမှုနဲ့ဝရိယစိုက်ထုတ်မှုစတဲ့အခြေခံသဘောတွေဟာတပြေးညီညှိယူလို့မရတဲ့အတွက်ဖြစ်ပါတယ် equality ကပို့လက်တွေ့ကြပါတယ်လူသူကိုပို့ပေးပြီးပို့သူကိုလျှော့ပေးတယ်နည်းလို့ပဲလွယ်လွယ်ပြောပြစီလူမှန်နေရာမှန်ထားခြင်းဆိုတဲ့ human resource ရွေးချယ်ခံထားခြင်းအတွက်ထိရောက်ပါတယ်လူတူးချင်းရဲ့အရေးချင်းကိုမြင့်တင်ရမှာလဲထိရောက်တဲ့နည်းလမ်းဖြစ်ပါတယ်။လူတူးချင်းရဲ့အရေးချင်းကိုမှန်မှန်ကန်ကန်သိမှတ်ပြုပြီးလူမှန်နေရာမှန်ချင်းမြင့်မြောက်စားတာဟာလူတွေရဲ့ dignity နဲ့ rights ကိုအလေးထားတံမိုးထားတာဆိုရင် equity ဆိုတဲ့အယူအဆကိုလက်တွေ့ကျင့်သုံးဖို့ပို့ပြီးသင်လျော်ပါတယ်။ဒီနေရာမှာအဓိကကြားတဲ့အခန်းကဏ္ဍကတော့ integrity ပါပဲ။ decision maker များ policy maker များဟာသိက္ခာသမားရှိဖို့အရေးကြီးလာပါတယ်။လက်ရှိကျမတို့နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးတရားစီရင်ရေးစတဲ့ကဏ္ဍချင်းများရမှာဖြစ်ပေါ်နေတဲ့ပြဿနာအများစုကိုကြည့်ရင်လူခြေတံရပိုင်ခွင့်ဖြစ်တဲ့ justice ဆိုတဲ့တရားမျှတမှုပျောက်ဆုံးနေတာပါပဲ။ဒါကိုဖြေရှင်းဖို့အတွက်အဓိကတော့ချက်ကတော့အမှန်ကိုမျက်နှာရိုးသားမှုကိုအခြေခံတာဝန်သိစိတ်တာဝန်ယူစိတ်ကိုလေးထားတဲ့သိက္ခာသမားတွေကိုပြုစုပြောင်းထောင်ခြင်းလို့ဆိုပြရစီ
။အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုတော့မနက်ခင်းသတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြမှာပ
ါ။မြောက်ကိုရီးယားဟာသူတို့လက်နက်တွေကိုစီးရီးယားတိုက်ခိုက်ဖျက်ဆီးတာမခံရစေဖို့လှုပ်ဆောင်နေတယ်လို့လုံခြုံရေးကောင်စီကိုသောက်ကြနေကတင်ပြတဲ့ကုလသမဂ္ဂအစည်းအဝေးခန်းစားဆောင်မှာဖော်ပြထားပါရယ်။မြောက်ကိုရီးယားဟာအရက်ဘက်အဆောက်အဦတွေလေဆိပ်တွေကိုအဆုံးပြုပြီးဒုံးကျည်လက်နက်တွေနျူကလ িয়ার ဆန်တတ်မှုတွေလှုပ်ဆောင်ဖို့စီစဉ်နေတယ်လို့လည်းပြောထားပါရယ်။ဆူရရန်တရားတစ်စိတ်တစ်ပိုင်းရဆိုင်မှုထပ်ပြီးမဖြစ်ရလျောင်းအမေရိကန်လွှတ်တော်အမတ်တွေကြိုးစားနေရပြီးဘူဒူးနေတကပိတ်စီဝေဘကနေနေဆက်လုံလုံဆိုင်ရာသဘောတူညီချက်တစ်ခုမကြာခင်ရက်တွေအတွင်းရလာနိုင်တယ်လို့ဆိုကြပေမဲ့အစစ်အချက်အလက်တွေနဲ့ပတ်သက်ပြီးပါတီကြီးနှစ်ယောက်သဘောထားကွဲလွဲမှုတွေရှိနေစေဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့ဗီယက်နမ်နိုင်ငံဒါနန်မြို့မှာဒီလနောက်ပိုင်းဒုတိယအကြိမ်တွေ့ဆုံမဲ့ကိစ္စကိုအမေရိကန်မဟာမိတ်တွေကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့ချင်တန်ဟောက်စ်မူဝါဒလေးလာရေးအဖွဲ့သူတွေကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာထရမ့်အောင်မြင်မှုရတယ်ဆိုတာမဟုတ်ကြောင်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဆက်လက်နုတ်ကိုင်နေတဲ့အထောက်အထားတွေတွေ့ရတယ်လို့ပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေထပ်မံဝင်ရောက်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုကန့်ကွက်လိုက်ပါတယ်။ပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့သဘုံတပ်တွေတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒုက္ခသည်တွေထပ်မံဝင်ရောက်လာတဲ့ကိစ္စကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံမကြီးကိုသူတို့နိုင်ငံရဲ့ယုံကဆင့်ခေါ်ပြီးအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အရာစီကြီးတူကပြောကြောင်း Channel News Asia မှာဖော်ပြထားပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဥကျော်စံသာပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်းအင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီမနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3040 48နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာပါ။သောတာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.